Welcome to the Voice of America in Burmese.
Mingla minute khin ma tot ta shin mya shin. VOA American Myanmar Voice season ye 2023 khu ne January 4 ye ne boutu ne minute khin season twe ko Myanmar sanachin minute 6 nai ka ne 9 nai a thi line to meter 3248 line lat meter 190 du ka ne dai yai thau lwin ni ba bi shin.တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုတော့ကိုစုံမှုကြောင့်လည်းအတူပြောပြပေးပါပါမြမရေးဆက်ပြီးတော့အားပေးမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ကြောက်တဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်အမှားစကားပါလိုက်ပါတယ်ရုရှားတွေဟာအီရန်လို့ drone တွေနဲ့တိုးပြီးတော့တိုက်လာနိုင်တယ်လို့ယူကရိန်းသမ္မတကသတိပေးပါတယ်ပုံယဟမင်းကြီးဟောင်းဘနက်ဒစ်အတွက်ဇာပနာကိုတာဝန်ထမ်းဆောင်ရင်ကွယ်လွန်ခဲ့တဲ့ပုံယဟမင်းကြီးတွေရဲ့ဇာပနာအတိုင်းပဲကျင့်ပါမယ်လို့ဗာတီကန်နန်တော်ကကြေညာပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိနေတယ
်ကောင်းပါပြီရှင်သတင်းတွေပြီးမှတော့စကိုင်းတိုင်းကမ်ပလူမြို့နယ်တွင်ကကြေးရွာတွေမိရှို့ခံရတဲ့အကြောင်းအခုညီပေးသူတွေပြောကြားချက်ကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီနောက်မှာတော့စကိုင်းတိုင်းတွင်ကကလင်းငယ်တွေရဲ့ပညာရေးအတွက်လိုအပ်ချက်တွေရှိနေတယ်ဆိုတဲ့အကြောင်းကိုနားဆင်ကြားရမှာပါ
သူတို့ကူစီစင်တာမကူလဲကူကြပါတယ်အဲဒီအချုပ်လဲတာအစမပြေလို့မကူနိုင်တာကြောင့်ကျွန်တော်တို့ကဘာမှပြောလို့မရဘူးတကယ်ကူနိုင်တဲ့သူစီစင်တာမကူရသေးရင်လားကူဖို့တော့ကျွန်တော်တိုက်တွန်းနေတယ
်မချခင်မှာနားဆင်ချက်ရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ထိုင်းဘက်ကမူရစီအဖန်စီသတင်းနဲ့အတူကွယ်လွန်သူပုတ်ရဟမင်းကြီးဟောင်းဘဲနေတီရဲ့အကြောင်းကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အမေဒီနောက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့အပတ်စဉ်ကဏ္ဍနောက်နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါအောင်ရှင်
။ရုရှားတပ်တွေဟာယူကရိန်းနိုင်ငံတလွှားမှာလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားတွေဟာအီရန်လို့ drone တွေကိုတုံးပြီးတော့တုံးလာနိုင်တယ်လို့ပြည်သူကိုသတိပေးလိုက်ပါတယ
်ရုရှားကပလန်နဲ့ drone attack shahedm ni stavkam может быть
ရုရှားရဟာအီရန်လို့ drone တွေကိုတုံးပြီးအချိန်ဆွဲတိုက်ခိုက်လာနိုင်ခြင်းရှိတယ်လို့သတင်းတွေရထားကြောင်းပြောသွားတာပါဒါဟာတိုက်ပွဲမှာရုရှားတွေပင်ပန်းလာတာဖြစ်နိုင်ကြောင်းနဲ့ရန်သူရဲ့ရည်မှန်းချက်မပေါအောင်တတ်နိုင်တယ်မြတ်အားလုံးလောက်ရမယ်လို့လည်းအားပေးစကားပြောကြားခဲ့ပါတယ်ယူကရိန်းရှေ့ပိုင်းဒွန်စက်ဒေသကဒန်ကူကာမြို့မှာရုရှားကမစ္စိုင်းထုံးတွေလက်နက်ကြီးတွေနဲ့အင်ကာနေမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ယူကရိန်းအရှေ့မြောက်ပိုင်းခါခစ်တောင်ပိုင်းကဒန်နီပရိုတော့ဖ်ဒေတာမှာလည်းအလားတူတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကတော့ယူကရိန်းရဲ့မစ္စိုင်းထုံးတိုက်ခိုက်မှုကနေဒွန်စက်ဒေတာကရုရှားဒစိမ့်တပိုင်းထိမ့်ချုပ်ထားတဲ့မာကီဗာမြို့ကရုရှားတပ်ဖွဲ့တွေရှိရာနေရာကိုထိမှန်ခဲ့တာဖြစ်ပြီးရုရှားတပ်သား63ယောက်တည်ဆုံရတယ်လို့ရုရှားကပြောပါတယ်။အမေရိကန်ကယူကရိန်းတပ်တွေကိုပေးထားတဲ့ HIMARS အစစ်မြေ rocket 6ဆင်းနဲ့ပစ်ခတ်ရမှာ၄ဆင်းကဒီစခန်းကိုထိမှန်ကြတာဖြစ်ကြောင်းရုရှားကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။နှစ်ဆင်းကိုတော့ရုရှားဘက်ကပစ်ချတာလို့လည်းပြောပါတယ
်။အီရန်နိုင်ငံမှာပြည်သူ့စစ်အဖွဲ့ဝင်တဦးကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချင်းနဲ့ဆန္ဒပြပွဲအတွင်ပါဝင်ခဲ့သူ5ဦးကိုတရားရုံးကတည်တံချထားတာကိုအယူခံဝင်ရမှာ2ဦးကိုတည်တံအတည်ပြုလိုက်ပြီးကျန်3ဦးကိုပြန်လည်စစ်ဆေးဖို့တရားရုံးချုပ်ကအင်္ဂါနေ့မှာအမိန့်ချမှတ်ခဲ့ကြောင်းတရားရေးဌာနကပြောဆိုပါရတယ်။တည်တံချမှတ်ခံထားရတဲ့မဟတီ၊ခရာမီ၊ဆရီမိုဟာမက်ဟော့ဆနီတို့အယူခံကိုတရားရုံးကပယ်ချခဲ့ပြီးတည်တံကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမှုတွဲမှာပါဝင်တဲ့3ဦးဖြစ်တဲ့ဟမက်၊ဟဂရီ၊ဟာဆန်လိုနဲ့ဟော့ဆနီ၊မိုဟာမဒီ၊ရီဇာအရီတို့ကိုတော့ပြန်လည်စစ်ဆေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူငယ်ချသာကွင်းအဖွဲ့ကြီးဖြစ်တဲ့ Amnesty International ကတော့ဆရာဝန်တဦးဖြစ်တဲ့ Hegeri Hassan လို့နဲ့သူ့ရဲ့ဇနီးဖြစ်သူဟာဆန္ဒပြပွဲတွေအတွင်အထီးကျုံးနေကြပိတ်မိနေပြီးအဖမ်းခံရကနောက်ဆုံးပြည်သူ့စစ်အဖွဲ့ဝင်တဦးကိုတတ်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ဆွဆွဲခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ DLO တွေဘက်ကတော့နိုဝင်ဘာလ3ရက်နေ့ကပြည်သူ့စစ်အဖွဲ့ဝင်တဦးဖြစ်တဲ့ Rahul Ajamian ဟာမြို့တော်တခိရန်အနောက်ပိုင်းဒေသအတွင်းအသက်ခံရတယ်လို့ပြောဆိုထားပါတယ်။တရားရုံးချုပ်ကအမိန့်ချလိုက်ချိန်မှာပဲအောက်တရားရုံးတစ်ခုကအသက်18နှစ်အရွယ်လူငယ်တစ်ခုဖြစ်တဲ့မဟီမိုဟာမဒီဖာကိုဖျားသခင်ကိုစန့်ကျင်ပြီးမကောင်းမှုပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားဒေသတစ်ခုချမှတ်ခဲ့ပါတယ်။ပြည်ပကလူ့ခွင့်အဖွဲ့တွေကတော့ဒီအသက်18နှစ်အရွယ်လူငယ်ကိုဆန္ဒပြပွဲတွေအတွင်းမြို့ပြမြို့ကရဲစခန်း လမ်းပြရဲစခန်းတစ်ခုကိုမီးရှို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုဆွဆွဲထားတယ်လို့ပြောဆိုပါတယ်
။ပူယဟမင်းကြီးဟောင်းဘဲနက်တက်ရဲ့ရုပ်လောင်းကိုလာရောက်ပြီးတော့ဂါရဝပြုတ်သူဟာဒုတိယနေ့ဖြစ်တဲ့အင်ကာနေ့မှာပဲတောင်းတဲ့ချီရှိနေပါတယ်။တာဝန်ကနေအနားယူသွားပြီးမှကွယ်လွန်ခဲ့တာဖြစ်ပေမဲ့အကောင့်တလား30နဲ့ထက်တန်းမြုပ်နှံတာအပါဝင်တာဝန်ထမ်းဆောင်နေစေပိုယဟန်မင်းကြီးတွေရဲ့ဇာပနာတွေလိုပဲ16ဆက်မြောက်ပိုယဟန်မင်းကြီးဘဲနက်ဒစ်ကိုအခမ်းအနားနဲ့တကြုံမှာဖြစ်ကြောင်းလည်းဗက်တီကန်နန်းတော်ကကြေညာပါတယ်။စိန့်ပီတာရှင်မြေမှာထားရှိတဲ့ရုပ်လောင်းကိုပထမနေ့ဖြစ်တဲ့တနင်္လာနေ့မှာလာရောက်ဂါရဝပြည်သူ9000လောက်ရှိပြီးဒီထဲမှာဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်လည်းပါပါတယ်။ပိုယဟန်မင်းကြီးဟောင်းဘဲနက်ဒစ်ဟာတက်တော်95နှစ်ရဲ့စနေနေ့မှာကွယ်လွန်တာပါ။လက်ရှိပိုယဟန်မင်းကြီးဖရန်စစ်ကတော့ပုံမှန်ပိုယဟန်မင်းကြီးတွေရဲ့တာဝန်ကိုထမ်းဆောင်နေတာဖြစ်ပြီးတော့ပရိသတ်နဲ့တွေ့ဆုံပွဲတွေကိုတနင်္လာအင်္ဂါနေ့တွေမှာဆက်လက်ပြုလုပ်နေသလိုဗောဓဘူးနဲ့ပတ်စံလူမှုတွေ့ဆုံဆူတောင်းပွဲကိုလည်းဆက်လက်ကျင်းပတာဖြစ်ပါတယ်။ကျက်သပရီနေ့မှာတော့စိန့်ပီတာရှင်နဲ့မှာပဲဇာပနာအခမ်းအနားကိုပိုယဟန်မင်းကြီးဖရန်စစ်ကိုရင်ကြီးမှုကျင်းပမှာဖြစ်ပါတယ်။တက်ရောက်မဲ့သူဟာတောင်းတဲ့ချီရှိနိုင်တယ်လို့ဗာတီကန်နန်းတော်ရဲတွေကပြောပါတယ်ဒီစာပနာကိုပိုလန်နဲ့ဟန်ဂေရီကသမရတွေပြန်စပိန်နဲ့ဘယ်လ်ဂျီယမ်ကဘီယင်တွေလက်တက်ရောက်ဖို့ရှိပါတယ
်ဘရာဇီးနိုင်ငံကကွယ်လွန်သူကမ္ဘာကျော်ဘောလုံးသမားဟောင်းပီလီယက်စာပနာအခမ်းအနားကိုအင်္ဂါနေ့ကသူကြီးပြင်းခဲ့တဲ့ဆန်တိုးစ်မြို့မှာနောက်ဆုံးပြုလုပ်ခဲ့ပြီးသူ့ကိုအားပေးတဲ့တန်းနဲ့ချီတဲ့ဘရာဇီးနဲ့ကမ္ဘာနှံကပေးသက်တရားလဲနောက်ဆုံးနှုတ်ဆက်ခဲ့ကြပါတယ်သူ့ရဲ့စာပနာအခမ်းအနားကိုသူငယ်စဉ်ကဘောလုံးကစားခဲ့တဲ့ဗီလာမီရိုအောက်ကစားကွင်းမှာပြုလုပ်ခဲ့ပြီးသူ့ကိုဘရာဇီးနိုင်ငံရဲ့သမ္မတအသစ်လူးဝစ်အင်နာဆိုလူလာဒါဆေးဗာကလည်းတက်ရောက်ဂုဏ်ပြုခဲ့ပါတယ်။အဲဒီနောက်သူ့ရဲ့ရုပ်ကလပ်ကိုဆန်တိုးစ်မြို့ကလမ်းလေးပေါ်ကနေဖြတ်ပြီးနောက်ဆုံးသူ့ကိုတကြုံမဲ့နေရာကိုတည်ဆောင်သွားခဲ့ပါတယ်။ဇာပနာအခမ်းအနားကိုဘရာဇီးရဲ့ကမ္ဘာကျော်ဘောလုံးသမားတွေဖြစ်တဲ့ရော်နယ်ဒိုနေမာနဲ့ကာကာတို့တက်ရောက်တာမတွေ့ရတဲ့အတွက်မေကွန်းထုတ်သူတွေလည်းရှိပါတယ်။ပီလီယာ1960နဲ့80ပြည့်နှစ်လွန်နေမှာကမ္ဘာအကောင်ဆုံးဘောလုံးသမားဖြစ်ခဲ့ပြီးသူကဘရာဇီးကိုကမ္ဘာစင်မြင့်ပေါ်ကိုပထမဆုံးရောက်အောင်ပို့ဆောင်ခဲ့သူအဖြစ်ဘရာဇီးပြည်သူအတော်များများကမှတ်ယူကြပါတယ်။ပီလီယာဥမာကြီးကင်စာနဲ့2022ခုနှစ်ကတည်းကဆေးရုံတက်ကုသနေခဲ့ရပြီးအခုနောက်ဆုံးကွယ်လွန်ခဲ့တာဖြစ်ပါတယ်။သူဦးဆောင်ပါဝင်ခဲ့တဲ့ဘရာဇီးဘောလုံးသင်းဟာ1958ခုနှစ်1962ခုနှစ်1980ခုနှစ်တွေမှာကမ္ဘာဖလားစကူရရှိခဲ့ပြီးပီလီယာဂိုးပေါင်း89ဂိုးသွင်းယူခဲ့ပါတယ်။
ဒီ American Dam မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ9.32 kHz 9335နဲ့9383ည9.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် January 4ရက်မှာထက်ရောက်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးနေ့အခါသမျှမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့တန်တိတ်တန်ခိုင်မာမှုကိုထက်လောင်းအတည်ပြုပါတယ်လို့နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်က January 3ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာပြည်သူတွေရဲ့သူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြည်ထောင်စုကနေကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့ဒီကနေ့မှာတော့မြန်မာစစ်ကောင်စီဟာနိုင်ငံမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးတိုးတက်မှုနဲ့ပြည်သူတွေရဲ့ဆန္ဒအတွက်အတားဆီးဖြစ်နေတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်ရဲ့ရက်ဆက်မှုနဲ့ကြောက်မဲ့ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်ဖိုးချံချပြီးရှောက်နှံနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်မှုလှုပ်ဆောင်မှုကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရက်နှံမှာဖြစ်ပြီးတော့မရေဖန်တာသူတွေကိုပြန်ပြီးလှုပ်ပေးဖို့စာနာမှုအကူအညီတွေကိုပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီရအောင်လှုပ်ပေးဖို့ပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့ကြောက်ရွံ့တဲ့လွတ်လပ်ရေးနေ့မှာရှိပြအခမ်းအနားကျင်းပဖို့ရှိပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမဲအောင်လိုက်မင်ကွန်းပြောကြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတို့ဟာလာမယ့် January 17ရက်နေ့မှာအစောဆုံးတွေ့ဆုံနိုင်တယ်လို့ခေါင်းဆောင်တစ်ခုတွေ့ဆုံမှုစီစဉ်ဆောင်ရွက်အမှာပါဝင်ခဲ့သူတူကရိုက်တာသတင်းဌာနကိုအင်ကာနေကပြောဆိုခဲ့ပါတယ်။အာရှဒေသတွင်တရုတ်အင်အားကြီးထွားလာမှုအပြင်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုနဲ့နျူကလ িয়ার ဆိုင်ရာချင်းချောက်မှုတွေဟာဒီအစည်းအဝေးမှာအဓိကအကြောင်းအရာတွေဖြစ်ပါဝင်နိုင်ပါတယ်။ဒီတွေ့ဆုံမှာကိစ္စနဲ့ပတ်သက်ပြီးသမ္မတအိမ်ဘူဒေါ်ကရောဂျပန်တန်ယောကပါအတည်ပြုပြောဆိုဖို့ညွှန်ဆိုခဲ့ပါတယ်။ဂျပန်အစိုးရရဲ့လုံခြုံရေးဆိုင်ရာမူဝါဒအသစ်ကို ဂျပန်ဝန်ကြီးချုပ်ကဆွေးနွေးဖို့ရှိပါတယ်ဒီမူဝါဒကိုဒီဇင်ဘာလတည်းတုန်းကအတည်ပြုခဲ့ပြီးဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးစီးရီးတည်ဆောက်မှုတစ်ရပ်ဖြစ်တယ်လို့ဂျပန်ဆိုရတာဝန်ရှိသူတွေကိုကူကပေးယူမီယူရီသတင်းစာကပြီးခဲ့တဲ့သတင်းပတ်တည်းတုန်းကဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့မေလတည်းတုန်းကသမ္မတဂျိုးဘိုင်ဒင်ဂျပန်ကိုတွားရောက်ခြင်းကဂျပန်ဝန်ကြီးချုပ်ကီရှိဒါရဲ့စီးရီးတိုးမြင့်မဲ့အစီအစဉ်ကိုအားပေးထောက်ခံခဲ့ပါတယ်တရုတ်ကိုပြစ်ခတ်နိုင်တဲ့မီဇိုင်းတို့နဲ့အပါအဝင်ရုရှားကယူကရိန်းကိုကျူးကျော်သလိုတရုတ်ကထိုင်ဝမ်ကိုကျူးကျော်ခြင်းဖြစ်ပေါ်လာနိုင်တဲ့ဒေတာတွင်မတည်ငြိမ်မှုတွေကိုကာကွယ်နိုင်ဖို့စတဲ့အချက်တွေအပါအဝင်ဂျပန်နိုင်ငံကဒေါ်လာ320ဘီလီယံဘူးကာကွယ်ရေးအစီအစဉ်ပြုလုပ်ခဲ့ပါတယ
်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုအချိန်တိုးလာတဲ့အတွက်လက်ရှိကူးစက်နေတဲ့ကိုဗစ်ပိုးနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေကိုသိရဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးနေချိန်မှာပဲတရုတ်အစိုးရနိုင်ငံခြားရေးဌာနပြောခွင့်ရကနိုင်ငံတချို့ရဲ့တရုတ်ခီးတွားတွေဝင်ရောက်မှုကိုပိတ်ပင်ခြင်းဟာသိပ္ပံအချက်လက်တွေပေါ်အခြေမှခံတဲ့အတွက်ရုတ်တည်မတန်ဘူးလို့ပြောပြီးတော့ကန့်ကွက်လိုက်ပါတယ်
။我们愿同国际社会加强沟通，共同努力战胜疫情。
ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးလှုံ့ဆော်မှုကိုအကြောင်းပြပြီးတော့နိုင်ငံရေးရအထုံးချနိုင်မှုကိုကျွန်တော်တို့ပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရမောင်နှင်းကပြောသွားတာပါ။လက်ရှိကူးစက်နေတဲ့ COVID ပိုးနဲ့ပတ်သက်တဲ့အချက်လက်သေးစိတ်တွေကိုတင်ပြကြဖို့အတွက် WHO ကသိပ္ပံပညာရှင်တွေကိုဖိတ်ကြားပြီးအင်္ဂါနေ့မှာနည်းပညာအကြံပေးအဖွဲ့အစည်းအဝေးကိုခေါ်ယူခဲ့တယ်လို့တရုတ်နိုင်ငံနဲ့ COVID လူနာတည်ဆုံမှုဆေးရုံတင်ရမှုနဲ့ကာကွယ်ဆေးထုတ်မှုဆိုင်ရာအချက်လက်တွေကိုမျှဝေဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။အစည်းအဝေးမှာတရုတ်နိုင်ငံတွင်းနဲ့ကမ္ဘာတစ်လောက် COVID မျိုးကွဲတွေပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့ရှိတယ်လို့ဗုဒ္ဓဟူးနေ့လောက်မှာသတင်းစာရှင်းလင်းပွဲပြုလုပ်နိုင်တယ်လို့ WHO ပြောခွင့်ရကပြောပါတယ်။ဒီအစိုးရကပြင်းထန်တဲ့ COVID စီမံတင်းကျပ်မှုကိုဒီဇင်ဘာ9ရက်ရုပ်ရက်ဖြေလျှော့ပေးလိုက်တဲ့နိုင်ငံနဲ့ကူးစက်တည်ဆောက်မှုအချက်လက်တွေမှန်ကန်တိကျမှုနဲ့ပတ်သက်ပြီးတော့ဆန်းစစ်မှုတွေတိုးလှုပ်လာနေကြတာပါ
။ပါကစ္စတန်နိုင်ငံမှာဇက်တိုက်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုအသစ်တွေဟာအာဖဂန်နစ္စတန်မှာအဓိကအခြေခံတာဖြစ်ပြီးတာလီဘန်တွေအနေနဲ့အကြမ်းဖက်သမားနေနေရဲ့နဲ့ပတ်သက်ပြီးပေးထားတဲ့ဂရုအတိုင်းတားမြစ်ဖို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးခဝါဂျီအစစ်ဖ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးပြီးခဲ့တဲ့လတွေတဲတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေအပါအဝင်လူရာနဲ့ချီတည်ဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေရဲ့အများစုကိုပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့ TTP ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ဝန်ခံထားပါတယ်။ဒီအကြမ်းဖက်တိုက်ခိုက်သူတွေဟာအာဖဂန်ဘက်ကကူလာပြီးတိုက်ခိုက်တာဖြစ်ပါတယ်။သူတို့လူတွေဒီပါကစ္စတန်ဘက်မှာရှိနိုင်ပါတယ်။ဒါပေမဲ့သူတို့အဖွဲ့ကတော့အာဖဂန်ထဲမှာရှိတာပါလို့ပါကစ္စတန်လုံခြုံရေးကောင်စီအစည်းအဝေးကိုတက်ခဲ့တဲ့ပါကစ္စတန်ကာကွယ်ရေးဝန်ကြီးကတနင်္လာနေ့နှောင်းပိုင်းမှာပြောဆိုခဲ့ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကို Dokkin မြို့သက်နဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုအရင်ဆုံးနှားဆင်ကြရအောင်ပါ။ကမ်ပလူမြို့နယ်မှာဒီဇင်ဘာလအတွင်းကျေးရွာကိုရွာမိရှုခံခဲ့ရပြီးဒေသခံ၅ဦးအသက်ခံခဲ့ရတယ်လို့စစ်ပြေဒုက္ခသည်တွေကိုအကူအညီပေးသူတွေကထုတ်ပြန်ပါတယ်။ဇန်နဝါရီ၁ရက်မနေ့ကလည်းပြီးခဲ့တဲ့ဇန်နဝါရီလ၁ရက်နေ့ကလည်းကွင်းကိုကြံဆိုင်ပြိုးရေးတပ်ကိုဒေသကာကွယ်ရေးတပ်တွေကဝင်ရောက်ပစ်ခတ်ခဲ့ကြကြောင်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ရှင်
။ဇန်နဝါရီလ၁ရက်ညစက်တနေ့ဝန်းကျင်လောက်မှာကမ်ပလူမြို့နယ်ရွှေဘိုမြကြီးနားလမ်းမပေါ်ကကွင်းကိုကြံဆိုင်ပြိုးရေးတပ်ကိုကမ်ပလူဒေသကာကွယ်ရေးတပ်တွေကတွားရောက်ပစ်ခတ်တယ်လို့ကမ်ပလူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖစစ်ရေးတာဝန်ခံက VOA ကိုအခုလိုပြောပါတယ်
။ပြီးခဲ့တဲ့မနေ့တ냐မနေ့ညပေါ့နော်ကျွန်တော်တို့ဒီကမ်ပလူတောင်ပိုင်းကကွင်းကိုဆိုတာမြကြီးနားရွှေဘိုမြကြီးနားပါလံပေးပေါ့နော်ဒီမှာကျွန်တော်တို့ဒီကဒေသခံပကဖတွေတော်ပြီးလက်လုံး60နဲ့တော်ပြကြတယ်ဗျာ။အထူးကဲအကြဆုံးတော့ကျွန်တော်တို့သတင်းမတော့ဘာမှမရသေးဘူးကနော်။သူတို့ခရမပင်းသူတို့လက်ပတ်ပြီးအဲ့နာရွာတွေမိထွက်ထွက်ရှို့လို့နော်။အဲ့တော့ကျွန်တော်တို့မှဒါမိရှို့ခံမှာဆိုရင်တော့သူတို့သွားပြီးနည်းနည်းပါးပါးရှောက်ပြီးတော့အတန်ပေးပါပေးနေဒီလိုလုပ်ရတာပဲကျွန်တော်တို့။အဲသူတို့ဘက်ကလည်းနည်းငယ်နေတော့ပြန်ပစ်တယ်။ဟိုကကျွန်တော်တို့30လောက်ဒါလည်းလို့60နဲ့အဝေးရနေလှမ်းပြပြီးတော့ကျွန်တော်တို့ဒီတိုင်းပဲဟိုကောင်းအောင်ပြန်ဆုတ်ခွဲလိုက်တာပေါ့နော
်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီကတစုံတရာထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူး2022ဒီဇင်ဘာလအတွင်းမှာတော့ကမ်ပလူမျိုးနယ်ကဒေသခံ5ဦးအသက်ခံရပြီးကျေးရွာ9ရွာမိရှုခံရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တွေကထုတ်ပြန်ပါတယ် ဒီကျွေးရ900ကနေအိမ်အလုံး300နီးပါးမီးရှို့ခံရတယ်လို့ဆိုပါတယ်ကမ်ဘလူမြို့နယ်ဇီးပင်သာရွာကရှစ်တန်းကျောင်းသားမောင်သူသားဇော်အပါအဝင်အမျိုးသား5ဦးအသက်ခံခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်ဂါကလော်ရွာကအသက်40အရွယ်အမျိုးသား2ဦးအသက်ခံရပြီးအမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုလည်းမြန်မာစစ်တပ်ကဖမ်းဆီးသွားပြီးအခုထိပျောက်ဆုံးနေတယ်လို့ဂါကလော်ရွာဒေသခံသူကအခုလိုပြောပါတယ
်အသက်ခံရတာက9ယောက်ပါဗျာ9ယောက်ရဲ့စားလေး9ယောက်နောက်တစ်ခါယောက်စားလေး2ယောက်နဲ့မင်းကလေး9ယောက်အဲဒါတို့ဖြစ်နေတူတူလေးပေါ့နော်ကျွန်တော်တို့ကကလော်ရွာမှာအန်တိုလိုင်းလေးမရှိဘူးလို့ PTA တရင်တပ်ဖွဲ့လည်းမရှိပါဘူးဆိုတော့စက်ခွန်နေရနေ့အဲ16ရက်နေ့မှာဝင်လာတယ်16ရက်နေ့မှာဝင်လာတယ်အဲတော့တွေ့တဲ့လူတွေကိုစစ်တပ်တဲ့၄ယောက်ကိုဖမ်းခေါ်သွားတယ်အဲဒီမှာတော့တည့်ရက်မှာရာဟုမီးရှို့တဲ့အင်ဂျီ40လောက်ပါသွားတယ်မှာPDF ဆိုတာလည်းမရှိဘူးအဲသူတို့ကတော့ PDF နဲ့ဆက်တွေ့တယ်သူ KAI နဲ့ဆက်တွေ့တယ်ဆိုပြီးတော့ကျွန်တော်တို့ရွာကိုဝင်ရောက်အဲထိုးစစ်ဆင်ပြီးတော့ရန်စံပြတ်ခတ်တယ်ဖားနေရွာမိနေရှို့တယ်အဲ့လိုပါရော
ဂါကလောကြီးရွာဟာအင်ဂျီ80ကျော်ရှိပြီးအင်ဂျီ40လောက်မီးရှို့ခံခဲ့ရတာဖြစ်ပါတယ်လာဝန်နီပါစစ်ဆောင်နေကြရတဲ့ဂါကလောရွာသားတွေဟာအခုချိန်ထိရွာတွေကိုပြန်ဝင်ရဲကြသေးဘူးလို့ဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်တွေဟာကြေးရွာတွေကိုမီးရှို့ပြီးပြန်ထွက်တဲ့အခါရွာအဝင်ဒါမှမဟုတ်ကြေးရွာအသွင်းကနေအိမ်တွေမှာမြေမြုပ်မိုင်းတွေထောင်သားခဲ့ရမျိုးရှိတာကြောင့်အဲ့ဒီလိုအန္တရာယ်ကိုကြောက်တဲ့အတွက်ရွာကိုပြန်မဝင်ရဲသေးတာဖြစ်တယ်လို့ဒေသခံတူကပြောပြပါတယ
်။ကိုပြန်တဲ့ရွာတွေကကြတော့သူတို့နေရ3ရက်ရှောင်လိုက်အဲပြန်ဝင်လိုက်ကြတော့ကျွန်တော်တို့ကကြတော့အကြောက်အားတွေကြီးသွားတာပြည်သူလူထုကကြတော့လေကိုရကိုရပြန်ဖို့ကိုစိတ်ကမရဲဘူးဖြစ်နေကြအဲ့ဒါကိုကျွန်တော်တို့လည်းနေပြီးရှင်းလင်းအောင်ဘယ်လိုလုပ်ခိုင်းဆောင်ရွက်ရမလဲစဉ်းစားရင်းနဲ့အဲရွာနာနီစက်ကဒုနယ်မိတ်ဆွေပေါင်းရင်းဖြစ်တဲ့ရွာလေးတွေလည်းအဲဒီလိုပဲအချမ်းများကြီးရွာတော်မှာလေအဲဒီရွာကိုကလေးလူကြီးအကုန်လုံးပြောင်းဝင်ဖို့ကြတော့အဲဒီလိုအဲမိုင်းရှင်းဖို့အခြေအနေတွေအစ်ကျွန်တော်တို့မှလည်းမကြမ်းဘူးဆိုတော့အဲဒီအခက်ခဲကြောင့်လည်းပြန်မဝင်ရတာပါခင်ဗျာ
လက်ရှိကမ်ဘလူမျိုးနယ်အတွင်းမှာမြန်မာစစ်တပ်ကိုထောက်ခံဖွဲ့စည်းထားတဲ့ပြူစောတိအဖွဲ့ရှိတဲ့ဂျေးရွာစုစုပေါင်း30နီးပါးရှိနေပါတယ်။အချို့ဂျေးရွာတွေကိုတော့ဖိအားပေးပြီးဖွဲ့စည်းခိုင်းတာလို့ဒေသခံတွေကပြောပါတယ်။ဒီလိုအသင်းအချက်ပြူစောတိအဖွဲ့ကိုဝန်ခိုင်းပြီးစစ်တပ်နံပေးရတွေလောက်တာကြောင့်အဲ့ဒီဂျေးရွာတွေကဒေသခံတွေဟာထွက်ပြေးတိမ်းရှောင်ကြရတယ်လို့ကမ်ဘလူမျိုးနယ်ပကဖစေတဝန်ခံကပြောပြပါတယ
်။လက်ရှိကတော့ကျွန်တော်တို့နေရာတွေမှာလည်းတော်တော်အေးနေပြီဆိုတော့ဒါလူအဘဆောင်ပေါ့နော်ဆောင်မိုးကနောက်ပြတော့ဒါတချို့လဲဆောင်ရတော့ချက်ပြက်သွားတယ်အများကြီးရှိတယ်ကုန်းချင်းလေရတယ်တချို့အဲ့ဒါတွေပါသူတို့ပြန်ရိတ်လို့တော့လေစပားတွေပါတောင်မှပြူလျက်တာသူရောပြီးတိတ်သွားရိတ်သွားကြတယ်နော်အ
ဲ့
တော့ရှိတာလေးနဲ့ဒါခွက်ပြေခဲ့တဲ့အနေထားမျိုးလေးဖြစ်နေအောင်တော့အကုန်ခက်ခဲရပါနော်သူတို့တည်းရက်တိဘုရားအတွက်ကုန်ပါနော်
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်အရေးအတွက်တွေကတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါဗျ။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျွရတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါဗျ။ KIA နဲ့ PDF တွေဟာကျွရနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲတာရှိပါဗျ။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကျွရတွေရှိတယ်လို့စစ်ကောင်စီကိုလိုလာတဲ့ကျွရအချို့လည်းရှိနေပြီးအဲ့ဒီကျွရတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စကိုင်းတိုင်းတွေကစစ်ပေးတဲ့ကလေးတွေရဲ့ပညာရေးဆန္ဒသတင်းပေးပို့ချက်တပုတ်ကိုလည်းတင်ပြပါမယ်စကိုင်းတိုင်းတဲကစစ်ပေးတဲ့ကလေးငယ်တွေပညာသင်ကြားနိုင်ရတဲ့အတွက်အခြေခံပညာသင်ကျောင်း6ကျောင်းကိုဒီလထဲမှာဖွင့်လှစ်သွားမယ်လို့ကုညီဆောင်ရွက်နေသူတွေကပြောပါတယ်ကလေးငယ်တွေရဲ့ပညာသင်ယူနိုင်ရင်းနဲ့သင်ကြားပေးမယ်ဆရာဆရာမတွေအတွက်အကူအညီတွေလည်းလိုအပ်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုညံဝင်းအောင်ကပြောပြထားပါတယ်ရှင
်စစ်တအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တနက်ကန်ပိတိပက္ခတွေကြောင့်နေရဲစွန့်ခွာထွက်ပြေးရသူတွေနေစရာအိမ်မရှိတော့လို့ကျုံရမှာနေရသူတွေတဲ့စကိုင်းတိုင်းတွေကကြေးရွာတွေမှာလဲဒေသခံအတော်များများဟာဒီအခြေအနေကိုတွေ့ကြုံနေရတာပါအဲ့ဒီထဲမှာကျောင်းနေအရွယ်ကလေးငယ်တွေပညာမသင်ကြားနိုင်ကြတာလဲအချိန်တော်ကြာလာပြီဖြစ်ပါတယ်စကိုင်းတိုင်းတွေကစေပေးတဲ့ကလေးငယ်တွေကကျောင်းသူကျောင်းသား1100ကို ဇန်နဝါရီလထဲမှာပညာသင်ပေးနိုင်ဖို့အခြေခံပညာသင်ကျောင်း6ကျောင်းဖွင့်လှစ်သွားဖို့အစီအစဉ်နေတယ်လို့ကူညီဆောင်ရွက်ပေးနေတဲ့ SNC မီးဘေးစစ်ဘေးပညာရေးကူညီဆောင်ရွက်ရေးအဖွဲ့တာဝန်ခံကိုစိုးမိုးအောင်ကပြောပါတယ
်အခုကျွန်တော်တို့အစီအစဉ်ဆွဲထားပါတော့လူကြီး1100ကိုကျွန်တော်တို့ကတယောက်ကို2000ဝန်းလုံးကျမှာပေါ့နော်ကျောင်းသုံးပစ္စည်းပေါ့နော်အဲဒီနောက်ပြီးတော့ဆရာမတယောက်ကိုကျွန်တော်တို့5000သတ်မှတ်ထားတာပေါ့သူတို့ကူစီစင်တာပေါ့ကူလည်းကူကြပါတယ်အဲဒီတချို့လည်းဒါအဆင်မပြေလို့မကူနိုင်တာကြောင့်ကျွန်တော်တို့ကဘာမှပြောလို့မရဘူးကြည့်လေကူနိုင်တဲ့သူစီစင်တာမကူရသေးရင်ဒါကူဖို့တော့ကျွန်တော်တိုက်တွန်းနေတယ်ဗျလူရှင်တွေဒါဒီလိုလူနိုင်မှလာကျွန်တော်တို့ကလည်းဒီဘက်ကနေပြီးတော့ဖော်ဆောင်ပေးလို့ရမှာဗ
ျကျောင်းသူကျောင်းသားတွေအတွက်လိုအပ်နေတဲ့တင်ထောက်ကူပစ္စည်းစည်းကတစ်နှစ်စာအတွက်တူဦးကိုကျပ်2000ဝယ်နှုန်းကုန်ကြမှာဖြစ်ပြီးဆရာမတွေရဲ့လာစဉ်အသုံးစေးကတစ်လကို5000ကုန်ကြမှာဖြစ်လို့ဒီကုန်ကြစည်တွေအတွက်ကူညီပေးမဲ့အလူရှင်တွေလည်းလိုအပ်နေတယ်လို့ပြောပါတယ်။စကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားလက်နက်ကင်တိုက်ပွဲတွေကြောင့်ရွာလုံးကျွတ်နီးပါးနေရက်စွန့်ထွက်ပြေးနေရသူတွေလည်းတစတဲ့တစပိုများလာနေပါတယ်။ဒီလိုအခြေအနေတွေကြားမှာကလေးငယ်တွေပညာသင်ကြားနိုင်ဖို့နေမြေလုံးညုံရေးကိုအဓိကဦးစားပေးစီစဉ်နေရတယ်လို့ကိုစိုးမအောင်ကပြောပါတယ
်။ခုမြေမြန်မာတော့ကျွန်တော်တို့အုံချောင်းလောက်တော့ဖွင့်နိုင်ပြီ။တကယ်တမ်းတော့ဗေနီယမတော့မလုံးကျုံဘူးပဲ။ဒါပေမဲ့တကယ်သိဉင်တဲ့ကလေးတွေတော့တကယ်လိုအပ်နေတဲ့နေရာမျိုးကိုတော့ယူဆိုင်ပြီးတော့ကျွန်တော်တို့လေ့လာပြီးမှသူနယ်လိုက်ပြီးကျွန်တော်တို့လောက်သွားတာပြ။အဲ့လိုမှလည်းတကယ်လိုအပ်တဲ့နေရာကိုရောက်တာပြ။အခုဆိုရင်ဒါကျွန်တော်ကိုယ်တိုင်မြေမြန်မာဆင်းပြီးတော့လေ့လာပြီးတော့ကြည့်တာပေါ့နော်။မြေမြန်မာခက်ခဲရတော့အများကြီးရှိရပေါ့လေ။ဒီကတော့လုံးကျုံကြီးပိုင်းပေါ့နော်။ကျွန်တော်တို့ပြောမဆိုရလေးပြင်းလုံးကျုံကြီးပိုင်းမှာလူကိုယ်တိုင်မပြောနဲ့ပစ္စည်းပို့ဝင်တော့မှကျွန်တော်တို့တော်တော်လေးကိုတော့ရစ်ခံရမျိုးတွေရှိတယ်ဗျ။ပြောမဆိုရင်ဒါနေချင်းပေါက်ရောက်မဲ့နေရာမျိုးတွေဆိုရင်ကျွန်တော်တို့နေချင်းပေါက်မရဘူး။လမ်းမှာတော့နော်ဖြစ်ကြောင်းနေရှိလို့ကျွန်တော်တို့နားရတယ်ရှိတယ်လမ်းမှာရဲရတယ်ရှိတယ်ဘာလို့ပိုရတန်တန်တွေကိုအဲ့လိုမျိုးတွေရှိတယ်ဗ
ျစကိုင်းတိုင်းကမြို့နယ်တစ်ခုမှာရွာပေါင်း15ရွာလောက်ရှိပြီးမြို့နယ်ကလည်းအတော်များတော့နေစရာမရှိတော့တဲ့စေပေးဆောင်ပြည်သူတွေမှာနေတိုင်းစားသောက်ရေးအတွက်အကူအညီတွေလိုအပ်နေသလိုကလေးငယ်တွေပညာသင်ကြားနိုင်ဖို့ကလည်းအလန်းကွာဝေးနေတာပါအခုလိုဖွင့်လှစ်မဲ့စာသင်ကျောင်းတွေမှာစကိုင်းတိုင်းကစေပေးတဲ့ကလေးငယ်တွေဟာသူတို့နဲ့နီးစပ်ရာမှာရှိတဲ့ကျောင်းတွေမှာတက်ရောက်ရမှာဖြစ်ပါတယ်ကျောင်းသူကျောင်းသားတွေအတွက်လိုအပ်နေတဲ့သင်ထောက်ကူပစ္စည်းတွေကိုအခမဲ့ပေးဆောင်မှာဖြစ်ပြီးကလင်းငယ်တွေရဲ့ပညာရေးအတွက်ကူညီပေးကြဖို့ကိုလည်းဆောင်ရွက်ပေးနေသူတွေကတိုက်တွန်းထားကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒေတာတွင်သတင်းတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်မဲ့ဖာလွန်ဒေသမဲ့ချလောင်ကျေးရွာအနီးမှာဇန်နဝါရီလ2ရက်နေ့ကမူရစီတည်လာတဲ့လက်နက်ကိုင်အုပ်စုနဲ့ထိုင်းနယ်ခြားဆောင်တပ်ဖွဲ့တို့ထိတ်တိုက်တွေ့ဖြစ်ကပ်မှုဖြစ်ပွားခဲ့ပြီးမူရစီဝါနဲ့လက်နက်တွေဖမ်းမိကမူရမှောက်ခိုးသမားနှစ်ဦးလည်းသေဆုံးခဲ့ပါတယ် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်မဲ့ဖာလွန်ဒေသမဲ့ချလောင်ကျေးရွာအနီးမှာဇန်နဝါရီလ2ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ထိုင်းနေခြားဆောင်တပ်ကသတင်းထုတ်ပြန်တာကတော့အင်းနီနာချင်းနိုင်ငံကနေဝင်လာတဲ့မူရစ်ခိုင်းဝင်5ဦးဟာထိုင်းစစ်တပ်နဲ့စတွေ့တဲ့အချိန်မှာစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်အကြား10မိနစ်ခန့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့ဆိုပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ထိုင်းစစ်တပ်ဘက်ကအကြအဆုံးမရှိခဲ့ပဲမူရစ်စေဝါတဲဆောင်လာသူတွေကတော့နောက်ကျောင်းပြန်ဆုတ်သွားခဲ့ပြီးအဲ့ဒီနေရာကိုထိုင်းစစ်တပ်ကတွားရောက်ရှင်းလင်းခဲ့ရမှာတော့မူရစ်ခိုင်းဝင်တို့ဟာတေဆုံးနေကြတာကိုတွေ့ရပြီးအလောင်းနေအနီးမှာတော့လက်နက်နဲ့ဘုံးတွေပါဝင်ကျောပိုးအိတ်အတွင်းကမူရစ်စေဝါတွေမှာအေစာလုံးရိုက်နှိပ်ထားတဲ့စိတ်ကြွဆေးပြားနှစ်သိန်းကိုတွေ့ရှိပြီးတော့သိမ်းဆီးနိုင်ခဲ့တယ်လို့ဆိုပါရယ်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကိုတော့ဇန်နဝါရီလ2ရက်နေ့မနက်မှာပဲဘိုချုပ်စူပရာယော့စတာဖွန်ကိုရိုင်းရဟယင်နဲ့လာရောက်စစ်ဆေးကြည့်ရှုသွားခဲ့ပါတယ်။ဒီကနေ့ဘန်ကောက်မြို့ဝင်းနေနေရေးဘျူရိုမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းရဲချုပ်ချီနာဖတ်ဆာရဆင်ပြောသွားတာကနှစ်သက်ကာလမှာထိုင်းရဲတပ်ဖွဲ့အနေနဲ့အနားမယူဘဲမူရစ်စေဝါနှိမ်နင်းရေးလုပ်ငန်းတွေကိုဇက်တိုက်လှုပ်ဆောင်နေတဲ့အကြောင်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဘာမတော်လောနဲ့ဟပ်ပြီးဟဲ့ဆုပါကာတဲ့
2023ခုနှစ်နှစ်သက်ကာလမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်ဘန်ကောက်နဲ့နွန်ထဘူရီပထုံထာနီစတဲ့ပြည်နယ်၉ပြည်နယ်ကနေရာပေါင်း၄၀မှာမူရစ်စေဝါနဲ့ဆက်နွယ်နေတဲ့အဓိကနေရာတွေကိုစစ်စင်ရေးလုပ်ပြီးရှာဖွေဖမ်းဆီးခဲ့ရမှာတော့အဓိကမူရစ်တရားခံ၆ဦးနဲ့သူတို့ရဲ့ပိုင်ဆိုင်မှု
ထိုင်းဘက်ဝေတန်းပေါင်း230တန်ဖို့ရှိတဲ့ပိုင်ဆိုင်မှုတွေကိုနိုင်ငံတော်ပိုင်ဖြစ်တည်ယူနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းသွားခဲ့ပါတယ်ရှင်။မအေးအေးမှာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ပို့ထုနေမနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။တော်တာရှင်များရှင်ကွယ်လွန်သွားတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်း ပိုယဟမင်းကြီးဟောင်းဘေနက်ဒစ်ဟာရှင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူဟာကျောင်းတော်ကိုဦးဆောင်ဖို့စိတ်ပိုင်းယုတ်ပိုင်းတမ္မာမှုမရှိတော့ဘူးလို့မိန့်ချပေး2013ခုနှစ်မှာယာရုကနေဆင်းခဲ့တာဟာဆိုရင်တမိုင်းဝင်ဖြစ်ရတဲ့ခုဖြစ်ပါတယ်။ဗီအိုအေသတင်းထောက်လော်ရယ်ဘိုးမင်းရဲ့သတင်းဆောင်မကိုနားဆင်ကြပါရှင်။ပိုယဟမင်းကြီးဟောင်းဘေနက်ဒစ်ဒီ60ဟာ တက်တော်90ခန်းနှစ်အရွယ်2020ခုနှစ်ဒီဇင်ဘာလ30ရက်နေ့စနေနေ့မှာကွယ်လွန်ခဲ့ပါပြီ2009ခုနှစ်မှာပိုယဟမင်းကြီးအဖြစ်တင်မြှောက်ခံရပြီးကွန်ဆဗေးတစ်ကက်သလစ်တွေအထူးအားရနှစ်သက်ခဲ့ကြပါတယ်နှစ်ပေါင်း1000အတွင်းပထမဆုံးသောဂျာမနီနိုင်ငံဘွားပိုယဟမင်းကြီးဖြစ်သလိုကက်သလစ်ကျောင်းတော်ကိုနှစ်ဆက်ခွနှစ်ကြာအုပ်ချုပ်ခဲ့တဲ့လူသိများထင်ရှားတဲ့ပိုယဟမင်းကြီး ဒုတိယမြောက်ဂျွန်ပေါ်ရဲ့အရက်ရာကိုဆက်ခံရတာလည်းဖြစ်ပါတယ်။ကွယ်လွန်ခဲ့တဲ့ပိုယဟမင်းကြီးဘေနက်ဒစ်ယာရုစွန်ပြီးနောက်မှာလက်ရှိပိုယဟမင်းကြီးဖရန်စစ်ကဆက်ပြီးတော့တာဝန်ယူပါတယ်။ပိုယဟမင်းကြီးဖရန်စစ်ကအခုလိုမိန့်ကြားခဲ့တာဖြစ်ပါတယ်။ပိုယဟမင်းကြီးအဖြစ်ရှင်းနစ်တာထမ်းဆောင်ခဲ့ပြီးနောက် 2009ခုနှစ်မှာယာရုကဆင်းခဲ့တာဖြစ်ပြီးသူဟာကျောင်းတော်အကျိုးကိုထမ်းပို့ဖို့အတွက်စိတ်ပိုင်းယုတ်ပိုင်းမတန်မာတော့ဘူးလို့ပြောဆိုခဲ့ပါတယ်။ဗာတီကန်ကကျောင်းဆောင်တစ်ခုမှာကွယ်လွန်ခြင်းအဖြစ်သတင်းသုံးခဲ့ပါတယ်။သူကွယ်လွန်မှုကိုတော့ဗာတီကန်ကျောင်းတော်ကစနေနေ့မှာကြေညာပါတယ်။ဗာတီကန်ပြောခွင့်ရမာတီယိုဘရူနီကအခုလိုကြေညာသွားပါတယ်။
ပိုယဟမင်းကြီးဟောင်းဘေနက်ဒစ်16ဟာဗာတီကန်ကမက်တာဆယ်လီစီယာကျောင်းတော်မှာဒီကနေ့မနက်9:30မိနစ်ကကွယ်လွန်ခဲ့ကြောင်းကြေကွဲဝမ်းနည်းစွာနဲ့အသီးပေးအပ်ပါတယ်။အိမ်တောင်ကွာရှင်းမှုနဲ့လိန်တူဆက်ဆံမှုတို့လိုခေတ်သစ်ဘဝနေထိုင်မှုပုံစံတွေကိုစန့်ကျင်လိုကြတဲ့ကွန်ဆာဗေးတစ်ကက်သလစ်တွေကတော့ပိုယဟမင်းကြီးဟောင်းဘေနက်ဒစ်ကိုအထူးပဲလေးစားကြည့်ညိုကြပါတယ်။လက်ရှိပို
င်းကြီးဘက်နက်တီရဲ့ရုပ်ကလပ်ကိုတော့စိန့်ပီတာကဘာစလီကာကျောင်းတော်မှာတနင်္လာနေ့ကတည်းကထားရှိထားပါတယ်။အများပြည်သူကိုဝင်ရောက်ဂါရဝပြုခွင့်ပေးခဲ့တဲ့ပထမဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာလာရောက်ဂါရဝပြုသူ6000ခွဲလောက်ရှိခဲ့ပြီးအီတလီလုံခြုံရေးကခန့်မှန်းထားတာထက်နှစ်ဆလောက်ရှိခဲ့တာပါ။ပိုယဟန်မင်းကြီးဟောင်းရဲ့ရုပ်ကလပ်ကိုနောက်ဆုံးဂါရဝပြုဖို့အတွက်အင်္ဂါနေ့မှာလဲစင့်ပီတာရင်ပြင်မှာလူရန်ရှိကြီးနဲ့ဆောင်ဆိုင်ခဲ့ကြပါတယ်။ဗုဒ္ဓနေ့မှာတတိယမြောက်နေ့နဲ့နောက်ဆုံးနေ့အဖြစ်အများပြည်သူလာရောက်ဂါရဝပြုနိုင်ရေးခွင့်ပြုထားမှာဖြစ်ပါတယ်။လာမယ့်ဇာသာပတိနေ့မှာတော့ပိုယဟန်မင်းကြီးဟောင်းဘက်နက်တီရဲ့အစာပနာအတွေ့လက်ရှိပိုယဟန်မင်းကြီးဖရန်စစ်စကာစင့်ပီတာရင်ပြင်မှာလူထုဝိပုစုတောင်းပွဲကျင်းပမှာဖြစ်ပါတယ်ရှင်
။ Imparando dal principe della pace impegniamoci tutti.
တော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ48 kHz 6653ညလိုင်းဒိုမီတာလိုင်းလမီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒါအပြင် VOA ရဲ့ website စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် TimeCom 6 တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ4ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစီရာ Social Media လူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ခဏတို့ကိုဇက်တိုင်နှာစင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းဆောင်မတစ်ပုဒ်နဲ့ဆက်လို့ပါတယ်ရှင်။ Netherlands နိုင်ငံကRich ပြတိုင်မှာပကြီးဆရာကြီးဘာမယာရဲ့ပကြီးကားကိုပြပွဲမတိုင်မီနောက်ဆုံးပေါ်နည်းပညာနဲ့ဓာတ်မှန်ရိုက်ချီပါတယ်ဘာရီကိုတွေ့လိုက်ရပါတယ် AP သတင်းဆောင်မကိုဥတည်မောင်တန်တင်ပြထားပါတယ်ရှင
်ယိုဟန်မာဗီယာရဲ့နွားနှုတ်ညစ်သူလို့အဓိပ္ပာယ်ရတဲ့ The Make Make ပကြီးကားရှိမှာလူတွေကအုံကြည့်နေကြပါတယ် Netherlands နိုင်ငံ Rich ပြတိုင်မှာပကြီးဆရာကြီးယိုဟန်မာဗီယာပကြီးကားတွေကိုပြတာတော့မှာပါထင်ရှားတဲ့ပကြီးကားတစ်ချက်ဖြစ်တဲ့ပလက်နက်ကနဲ့မိန်ကလေးတကောက်ဝတ်တဲ့ Paul Earring အပါဝင်၁၉ရာစုကသူ့လက်ရာတွေကိုပြထားမှာဖြစ်ပါတယ်။ Rice ပြတဲ့ရဲ့ညွှန်ကြားမှုချုပ် Taco Dibbets ကအခုလိုပြောပါတယ်
။ Coming year on the 10th of February for the first time
တမိုင်းမှာပထမဆုံးအကြိမ်ဖြစ်ဖေဖော်ဝါရီလ10ရက်နေ့ဒီမှာပကြီကားတွေပြမှာပါ။ပကြီကား28ကားဖြစ်ပါလေ။အရင်လုံးကလည်းဘယ်တော့မှဒီလိုမပြနိုင်ခဲ့ပါဘူး။နောက်လည်းပြနိုင်မှာမဟုတ်ပါဘူး။ပါမီယာပကြီးက35ကဝင်းကျင်မဲ့ဆွဲခဲ့တာဟုတ်28ကပြမှာဖြစ်ပါလေ
Fansenberg ကိုတမမဟုတ် Rembrandt တို့ရဲ့တမိုင်းလိုပဲ Dutch တမိုင်းမှာ Van Meer ရဲ့နာမည်ကြီးပကြီးလက်ရာတွေကအရေးကြီးလာပါတယ်အဒီလက်ရာတွေထဲမှာနွားနှုတ်ညစ်သူ The Make Make လဲပါဝင်ပါတယ်သူ့ဒေတီတွေကပကြီးကားရဲ့မျက်နှာပြင်နောက်ကအလွှာတွေကိုနောက်ဆုံးပေါ်နည်းပညာနဲ့ဓာတ်မှန်ရိုက်ကြည့်ကြပါတယ်ဒီခါနောက်ခံမှာတွေ့လိုက်ရတာကပကြီးကားမှာမတွေ့ရတဲ့ရေးချက်တွေကိုမြင်လိုက်ရတာဖြစ်ပါတယ်။ဒါကိုတာကုတ်ဒေးဗစ်ကအခုလိုဆက်ပြီးပြောပါတယ်
။ Premier just started with a composition.
အခုမြင်ရတဲ့ပုံများတဲ့ပကြီးကားဖွဲ့စည်းပုံနဲ့ပါမီယာကစခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။အခုမြင်ရတာကနောက်ကန်ဖြူရောင်နိုင်ရဲချိန်မှာနှုံးညက်တဲ့အမျိုးသမီးကရန်နေတာပါ။အဲ့ဒီနိုင်ရဲမှာတကောင်းငယ်လေးတွေချိန်ထားရတယ်ပြည့်နေပါတယ်။သူမရဲ့ခြေထောက်နားမှာတော့ခြေထောက်ကြီးရှိပါတယ်။ဒီချောင်းပိုင်းစရီရှိတယ်အဲ့ဒီအပေါ်မှာအထဲဒီကို6လမ်းထားဖို့ရပါတယ်အခုအပြင်မျက်နှာပြင်မှာတော့အဲ့ဒါတွေမရှိတော့ပါဘူးဒီကနေ့ကျွန်တော်တို့တမျက်တနိုးရှိကြတဲ့ပကြီးကားရဲ့ရိုးစင်းမှုအဲ့ဒီရိုးစင်းမှုရှာနေခဲ့ပုံကိုပြသနေသလိုပါပဲ
Rush ပြသသူ့သည်သည် Analyst Van Loon ကတော့အခုလိုဆိုပါတယ
် You get really a lot of information about all the chemical components that are in the paint but also
ပကြီးရဲ့စီးရဲမှာပါတဲ့ဓာတုအချက်အလက်တွေကိုလည်းသိရပါတယ်ပကြီးကားရဲ့အတွင်းလွှာတဲ့အထိလဲကြည့်လို့ရတော့ဆရာကြီးဗာမီယာကသူ့ပကြီးကားကိုဘယ်လိုစပြီးတော့ဖွဲ့စည်းခဲ့တယ်လဲဆိုတာကိုသိနိုင်ပါတယ်အလင်းမောင်ဖွဲ့စည်းပုံကိုလည်းသိရပါတယ
်ပကြီးဆရာကြီးဗာမီယာရဲ့ပကြီးကားတွေကို February လကနေဇွန်လ4ရက်နေ့အထိဒီပြတိုင်မှာပြထားမှာဖြစ်ပါတယ်ခင်ဗျာ
ဥတ္တမောင်တမရှင်အခုတော့သတင်းဖတ်ရှင်ခဏတွေကိုထုတ်လင့်ပေးမှာဖြစ်ပါတယ်ရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါအမေရိကန်သမ္မတဂျိုးဘိုက်တန်ဟာခေါင်းဆောင်ခေါင်းအရေးချင်းနဲ့ပြည်ဝသူဖြစ်တယ်လို့ယူဆကြောင်းဖြူသူတေသနာစင်တာရဲ့လူမှုစစ်တမ်းတွေအရာသိရပါတယ်စစ်တမ်းကောက်ယူတဲ့နိုင်ငံအများစုမှာအဲ့ဒီလိုသဘောထားမျိုးတွေ့ရတာပါရုရှားသမ္မတပူတင်ကတော့Ukraine ကျူးကျော်စင်နောက်ပိုင်းသူ့အပေါ်အကောင့်မြင်ချတာတွေတဟုန်ဒိုးကျဆင်းသွားပါတယ်။ VOA ရဲ့တန်တမန်ရေးရာသတင်းတောက်စင်တီစိန်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင
်။2022နိုဝင်ဘာမှာကျင်းပတဲ့ American နှစ်လည်ရွေးကောက်ပွဲပြီးသမ္မတဂျိုးဘိုက်ဒန်ဟာတရုတ်သမ္မတရှီဂျင်းပင်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေနဲ့အာရှခီးစဉ်တွင်တွေ့ဆုံခဲ့ပါတယ
်ရှီဂျင်းပင်နဲ့တွေ့ပါတယ်တခြားကမ္ဘာခေါင်းဆောင်တွေထက်သူနဲ့ပိုပြီးအချိန်ကြာကြာဆွေးနွေးဖြစ်ပါတယ်သူ့အကြောင်းလည်းကျွန်တော်ကောင်းကောင်းသိသလိုသူကလည်းကျွန်တော်အကြောင်းသိပါတယ်နားလည်မှုလွဲတာလေးမဆိုစလောက်ရှိပါတယ်လာမယ့်နှစ်နှစ်အတွင်းမှာကျွန်တော်တို့ရဲ့အကန့်အသတ်တွေကဘာတွေလဲအရေးကြီးဆုံးထားဖြည့်ရှင်းဖို့ကောဘာတွေလဲဆိုတာကိုအဖြေရှာသွားရပါမယ်
နှစ်လေရွေးကောက်ပွဲအတွင်းသမ္မတဟောင်းဒေါ်နယ်ထရမ့်ထောက်ခံပေးထားတဲ့ Republican ကိုယ်စားလှယ်တွေတိတ်အေးမလှခဲ့ပါဘူး။ဒီချိန်ထဲမှာ Biden ဟာကမ္ဘာရေးခင်းတွေမှာတင့်တော်တဲ့ဆုံးဖြတ်ချက်ချမှတ်သူဖြစ်တယ်လို့အရွယ်ရောက်ပြီးသူဖျံမြ58ရာခိုင်နှုန်းကယုံကြည်ကြောင်းဖြူးသူဒေသနာစင်တာရဲ့နိုင်ငံပေါင်း18နိုင်ငံကလူမှုစစ်တမ်းတွေအရသိရပါဗျာ
။ He gets better ratings sort of on a personal level.
သူကိုပုံကိုရေးအရလည်းအကောင်းပုံမြင်ကြပါတယ်။ Trump ထက်ဆိုင်သူဟာပိုပြီးအရေးချင်းပြည့်စုံသူလို့လူတွေကမြင်ကြတာပါ။ Trump ရဲ့မူဝါဒတွေထက်ဆိုင်သူရဲ့မူဝါဒကိုရေဘူးအားဖြင့်ပိုပြီးကြိုက်နှစ်သက်ကြပါတယ်။ဥပမာရာသီဥတုဆိုင်ရာသဘောတူညီချက်စာချုပ်လိုမျိုးကိစ္စတွေပါဘိုင်ဒန်ကပဲရစ်ရာသီဥတုဆိုင်ရာစာချုပ်မှာပြန်ပါဝင်ခဲ့ပါတယ်ဒါဟာလူအများကြိုက်နှစ်သက်တဲ့ကိစ္စပ
ါဒါပေမဲ့လေအမေရိကန်ပြည်ထောင်စုအတွင်းမှာတော့ဘိုင်ဒန်နဲ့ပတ်သက်ပြီးတော့လူထုထောက်ခံမှုအဆင့်ကနိုင်ငံတကာမှာလို့မဟုတ်ပါဘူးကောက်ယူရရှိတဲ့လူထုစစ်တမ်းအများစုမှာ40ရာခိုင်နှုန်းလောက်သာထောက်ခံမှုရတာပါနိုင်ငံတွင်းမှာနိုင်ငံရေးသဘောထားကွဲလွဲမှုတွေရှိတာကြောင့်အမေရိကန်ခေါင်းဆောင်တွေဟာနိုင်ငံတွင်းမှာထက်နိုင်ငံပြင်ပမှာပိုပြီးတော့လူကြိုက်များလေရှိပါတယ်
People are still
ကမ္ဘာအရေးတွေမှာအမေရိကန်ကတတိယကျကျပြန်ပြီးတော့ပါဝင်လာတာကြောင့် Biden ကိုလူတွေကသဘောကျကြပါတယ်
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိုင်းယှဉ်ရင်လည်းအင်မတန်ကြွားချပါတယ်။ကမ္ဘာရေးရာတွေမှာပူတင်ဟာမှန်မှန်ကန်ကန်ရက်တည်လိမ့်မယ်လို့900ခိုင်နှုန်းလောက်ကသာထင်မြင်ကြောင်းဖြူးစစ်တမ်းအရသိရပါတယ
်။
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်လူတွေကပြင်းပြင်းထန်ထန်ဆန့်ကျင်လာကြောင်းနိုင်ငံတော်တော်များများကစစ်တမ်းတွေမှာရုရှားဟာဘယ်တော့နဲ့မှမတူအောင်အနိုင်ဆုံးအဆင့်ကိုထိုးဆင်းသွားပါတယ်။
သမ္မတဂျိုးဘိုင်ဒန်အနေနဲ့ NATO အဖွဲ့အပြင်ယူကရိန်းကိုအကူအညီပေးနေတဲ့ဥရောပသမ္မဂါတို့နဲ့ပတ်သက်ပြီးလေးလေးနက်နက်လက်တွဲဥဆောင်မှုပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောသူကမ္ဘာခေါင်းဆောင်တွေထဲမှာပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်လည်းပါဝင်ပါတယ်ရုရှားကိုသာတုံ့ပြန်ရေးယူရမျိုးမရှိဘူးဆိုရင်ကမ္ဘာဘယ်နေရာမှာပဲဖြစ်ဖြစ်တည်ငြိမ်မှုရှိမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
ကိုအောင်အပတ်စဉ်အစီအစဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့ social media ပေါ်ကလူကြီးများတဲ့သတင်းတူတွေကိုစူးစီးတင်ပြထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။ယူကရိန်းမှာတော့ဒီနေ့ခရစ်စမတ်မှာအစဉ်အလာရုရှားနဲ့ဒလစ်တူနေတာတွေကိုပြောင်းလဲပြီးခရစ်စမတ်ပွဲဆင်နွှဲခဲ့ကြပါတယ်။ပေရုနိုင်ငံမှာတော့စန်တာဖိုးဖိုးတိုက်မူရဲ့မှောင်ခိုခိုင်းကိုဖမ်းပေးခဲ့တာပါ။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနဲ့သတင်းတူလေးတွေကိုမအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်အောင်စုအရှိမြောက်ပိုင်းနယူးယောက်ပြည်နယ်ကရဲတပ်ဖွဲ့ဝင်တွေဘက်ဖလိုမြို့နှင်းမုန်တိုင်းနဲ့ကြုံရတော့နှင်းကြားတဲ့ပစ်ထားခဲ့ရတဲ့မော်တော်ကားတွေကိုလိုက်ရွှေ့နေခဲ့ရပါတယ်။နှင်းရက်သွားပြီးတဲ့နောက်မှာရဲတပ်ဖွဲ့အဖွဲ့ဝင်တာဝန်ရှိသူတွေရှင်းလင်းကူညီရေးတွေအင်တိုင်းအားတိုင်းလှုပ်ဆောင်ခဲ့တာပါ။ပြည်နယ်ရဲတပ်ဖွဲ့ကတောက်ရည်နဲ့ရေးပေါ်စားစရာတွေလည်းလိုက်ပြီးတော့ဝင်းငါပေးခဲ့ပါတယ်။ဒီသမလာ28ရက်နေ့မှာတော့ဈေးဆိုင်တွေလည်းပြန်ဖွင့်စားပြုနေပြီးတော့စားတောက်ဆရာနဲ့လိုအပ်တာတွေဝယ်ကျင်တဲ့သူတွေဈေးကိုနှင်းမုံတွေကဖျက်ပြီးတော့တမိုင်မကလမ်းလျှောက်သွားခဲ့ရပါတယ်။အာထိတ်ဒေတာ A line ကနိုင်ငံရဲ့သုံးပုံနှစ်ပုံစီကိုရောက်လာတော့ညူယောက်ပြည်နယ်အနောက်ခြမ်းကအဆိုးရွားဆုံးခံရတာပါ။ Christmas Day မတိုင်ခင်နေ့ရက်ဒီသမလာ23ရက်နေ့တွေကတိုက်ခတ်တဲ့အဆိုးရွားဆုံးစီးနှင်းမုံတိုင်းကြီးကြောင့်မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေအများဆုံးရှိတဲ့မျိုးတစ်မျိုးဖြစ်တဲ့ Buffalo မျိုးတစ်ခုလုံးလုံးဝလှုပ်ရှားမရဖြစ်သွားခဲ့ရပါတယ်။Buffalo မြို့မှာနှင်းလေးပြည့်ကျော်ကျသွားပြီးတော့တမျိုးတည်းမှာနေတည်ဆုံးသူ20ဦးကျော်ပါတယ်။ဒီရာသီဥတုတန်ကြောင့်နိုင်ငံတလောမှာဆိုရင်လူအယောက်60မကတည်ဆုံးခဲ့ရပါတယ်။ရုရှားနဲ့ဆစ်ဖြစ်နေတဲ့ယူကရိန်းရှေ့တန်းတနေရာကယူကရိန်းစစ်သားတွေ2022ခုနှစ်ဒီဇင်ဘာ25ရက်နေ့ခရစ်စမတ်ညစာစားကြတဲ့ပုံတွေကိုယူကရိန်းစစ်တပ်ပြန်ကြားရေးကဖြန့်ဝေခဲ့ပါတယ်။ယူကရိန်းသမ္မတဗလိုရီမီယာဇလန်စကီကတော့ရုရှားထိုးစစ်ကိုအန်တူပြီးတော့တူနဲ့တူထွေးပွေရင်နဲ့ခရစ်စမတ်အခါသမယကိုဖျက်ဆီးကြဖို့ခရစ်စမတ်အကြိုညမှာပဲပြောကြားထားခဲ့တာပါ။ရုရှားကစွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေကိုပြင်းထန်တိုက်ခိုက်နေတာကြောင့်လက်စစ်တပ်ပြက်လက်နေတဲ့ယူကရိန်းပြည်သူတွေဟာဆောင်တွေအေးတံကိုအပူတက်မရပဲနဲ့ရင်ဆိုင်ရင်းနဲ့ခရစ်စမတ်ကိုဖျက်ဆီးခဲ့ကြရပါတယ်။တာမန်အချိန်မှာဆိုရင်ယူကရိန်းအများစုကရှီယိုးဆွေရုရှားတွေလိုပဲခရစ်စမတ်ကိုဇန်နဝါရီလ9ရက်နေ့မှာအစင်လာအဖြစ်ကျင်းပတတ်ကြပါမယ်လေ။2022ကခရ ริสต์มาสยาดีมาโรรัชาหูเซนจินเนี่ยนี่เนี่ยนายนักการค้าครีเอ็นบาดาวันนี้ดูที่จะมาล้านนั่งเซ็งไงนี่มาคริสต์มาสปวยรกูเซนเรกิจาวารียูเครนนั่งงงนัทท้าวนั่งเซนเนี่ยเฟเวอร์ลากงมามารัชาหูยังสิทบีกันเลยก็คุกคริสต์มาสก็สิทเลมาปัจจุบันเอาจงจูน่าเลยคริสต์มาสจะไปยูเครนนั่งเนี่ยชีวิตเช่นเฮลคิฟมิวมาปลูมาเนี่ยมิวสยามก้าวเนี่ยเตียนยังจะคุชินีไปลูเดอแล้วเนี่ยมิวเนี่ยทายเตียนยังมีมาหัวเพเน่มิวเองก็สาวองเนี่ยมิวกันเลยกูเตียนจีเปียซีเจเลยดงจีเลยกูสมจิตทายเตียนยังมีวะไอ้ดงจีเตียนยังมาท่านเนี่ยชีเลยดงจีคนเนี่ยไปสาวไปใช่ไหมแล้วช่างก็จู่จ่อสิทุนี่เลยยูเครนนั่งเนี่ยนี่ก็เฮลคิฟที่ตามมาแล้วช่างไปกับพี่แค่แค่เลยแล้วเนี่ยจีจีเลยสู้จีไปอ๋อနောက်တစ်ချိန်ရုရှားတာဝန်ရှိသူတွေကိုတရားစွဲတဲ့အခါမှာတက်တဲ့ဖြစ်နေအုံပြုနိုင်မှုတွေဒီချက်တွေမဲ့လက်နဲ့အခွန်တွေကိုသူတို့တင်ထားတာဖြစ်ပါတယ်။ရုရှားကိုပြစ်လွတ်ပြီးတော့ Hekif ဒေသတွေကြားရောက်ခဲ့တဲ့ဒီဒုံးကြီးတွေကြောင့်ကလိငယ်44ဦးပါဝင်လူအနည်းဆုံး1900သေဆုံးခဲ့ရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်ပြုနိုင်ငံလီမာမျိုးကအမွေးရမောင်ခုကိုင်းကိုရဲတွေဝင်ဖမ်းတဲ့မြင်းငွေမှာခရစ်စမတ်ဝတ်စုံတွေဝတ်ဆင်ထားတဲ့ပီရူရဲတွေကစိတ်ချအမွေးရစီရောင်းဝယ်မှုနဲ့တန်တရားရှိတဲ့မိသားစုတစုကိုဝင်ဖမ်းခဲ့တာဖြစ်ပါတယ်ခရစ်စမတ်ရာသီဖြစ်တာကြောင့်အင်္ဂါဒီဇင်ဘာ18ရက်နေ့ခရစ်စမတ်ဝတ်စုံနဲ့ရောက်လာတဲ့သူတွေကိုရဲတွေလိုထင်မှတ်ထားတဲ့ရာဇဝတ်ကိန်းသားတွေအငိုင်းမိသွားပါတယ်ရဲတွေကစင်တာဖို့ဖွားနဲ့လက်တငယ်တွေဖြစ်နေအသွင်ယူပြီးတော့မွေးရစေရောင်းတယ်လို့တန်တရားရှိတဲ့အဲ့ဒီအိမ်ကိုဝင်ရောက်ရှာဖွေခဲ့တာပါသူတို့တန်တရားရှိထားတဲ့လူ၄ယောက်လုံးကိုဖမ်းမိပြီးတော့သူတို့အားလုံးကရှီကာဂိုဂရင်ချ်မွေးရစေခိုင်းဝင်နေဖြစ်တယ်လို့ပြောပါတယ်လူတွေမိတဲ့အပြင်ကုတ်ကဲနဲ့ဆေးချောက်အပါဝင်မွေးရစေအမျိုးအစားအစုံကိုအိမ်ထဲမှာဖမ်းဆီးရမိတယ်လို့ဒေသခံမီဒီယာတွေမှာလည်းဖော်ပြပါတယ်မွေးရခိုင်းတွေရဲ့ဒုစရိုက်မှုတွေနဲ့ကြော်ကြားတဲ့တောင်အမေရိကတိုင်းနိုင်ငံတွေထဲမှာအိနေချင်းကိုလံဘီယာနိုင်ငံပြီးသွားရင်ပြည်တော်နိုင်ငံကကိုကင်းဒုတိယအများဆုံးထွက်တဲ့နိုင်ငံဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံမျိုးတော်မှာဒီဇင်ဘာလနဲ့ကျင်းပသွားတဲ့ကလေးတွေရဲ့ဘင်းတဲ့တစ်သားပြားရင်ပြိုင်ပွဲဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံကာရာကက်စ်မျိုးတော်မှာခရစ်စမတ်အားလည်းရဲ့ကာလအတွင်းပျော်ဝဲရွှင်ဝဲသဘောမျိုးကျင်းပတာဖြစ်ပြီးတော့ကလေးတွေကကိုယ်တိုင်လို့ဘိန်းတက်တစ်သားပုတ်ပြားရင်နဲ့ပါဝင်ပြီးရှင်ပြိုင်ကြတာပါကရူချာလို့ခေါ်တဲ့ဒီလက်လို့ဘိန်းတက်တစ်သားပြားရင်တွေဟာတွေ့ရတိုင်းပဲတစ်သားပုတ်ပြားကိုဘိန်းလေးဘိန်းတက်ပြီးတော့လိုရာခီးထင်းချောင်းမောင်းနေမှုနွားကိုနဖားချိုးထိုးသလိုကျိုးတက်ထားတာဖြစ်ပါတယ်ဘိန်းတက်တစ်သားပြားရင်ပေါ်မှာကလေးတွေထိုင်ပြီးတော့ဂုံးပေါ်ကနေအချိန်နဲ့ရှောစင်းကြပါတယ်အကွေးကောက်လမ်းတွေကိုတော့တက်ထားရဲကျူးဆွဲပြီးတော့ကွေရတက်ရလောက်ရပါတယ်။နေပညာတိုးတက်နေတဲ့ခေတ်ကြီးဖြစ်လို့ကလေးတွေလည်းဗီဒီယိုဂိမ်းတွေတယ်လီဖုန်းတွေနဲ့အချိန်ကုန်နေပဲနဲ့အခုလိုမျိုးပြင်ပကမာနဲ့ချိတ်ဆက်တဲ့ပြိုင်ပွဲမျိုးကျင်းပတာကမိသားစုတွေကိုလည်းတစုတစည်းရဲ့ဖြစ်စေလို့ပြိုင်ပွဲဖြစ်မြောက်ရေးဥက္ကဋ္ဌကပြောပါတယ်။ဒီတစ်ခါကျင်းပခဲ့တဲ့ပြိုင်ပွဲက17ချိန်မြောက်ကျင်းပတာဖြစ်ပြီးတော့နှစ်စဉ်တိုင်းကလေး300လောက်ပါဝင်ပြီးတော့ဆင်နွှဲကြပါတယ်။အမေရိကန်ပြည်သူတက်ဆက်စ်ပြည်နယ်ဟျူစတန်ဒရိတ်ဆန်ရုံကတက်ကြီးလူဝင်ကြီးရူဒီဗယ်လန်တီနိုက2022ခုနှစ်ဒီဇင်ဘာလမှာပဲသူအသက်45နှစ်ပြည့်သွားပြီးတော့ဒီလူဝင်ကြီးရူဒီဗယ်လန်တီနိုကမြောက်အမေရိကတိုင်းဒရိတ်ဆန်ရုံနေမှာရှိတဲ့လူဝင်ထီးတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။သူကဟျူစတန်ဒရိတ်ဆန်ရုံကို1988ခုနှစ်ခေတ်ကရောက်လာခဲ့တာပါ။
Males typically don't live as long as females, so it actually is a pretty big deal that Rudy is 45.
အထီးကအမရီလာအသက်မရှိကြပါဘူးတဲ့။ဒါကြောင့်မလို့ Rudy အသက်45နှစ်ပြည့်သွားတာတကယ်ထူးခြားတဲ့ကိစ္စပါ။ရှာရဲလဲကျန်းမာပါတယ်။ငငယ်ကလိုတော့သိပ်ကြီးမြင်မြန်မလှူရှားနိုင်တာကလွယ်ပြီးတော့ကျန်းနာတွေကောင်းပါတယ်။နေတိုင်းခြံထဲကိုထွက်ထွက်လာပါရင်လို့ Trace ဆန်ရုံ Primate လူလူသတ္တဝါများတာဝန်ခံကပြောပါတယ်။ရူတီတဲ့အသက်ကြီးရဲ့အသက်50ရွေးရှန်ရန်ဆိုတဲ့လူဝင်အမကြီးလဲအဲ့ဒီဒရိတ်ဆန်ရုံမှာနေတာပါသူတို့နှစ်ကောင်နဲ့အဲ့ဒီဒရိတ်ဆန်ရုံကတခြားလူဝင်၃ကောင်ကသူတို့လူဝင်မျိုးနွယ်ရဲ့ကိုစားပြုချစ်ချည်ရေးတန်တဗန်တွေဖြစ်ကြပါလိမ့်။ဒါမှမဟုတ်လူဝင်တွေဟာမျိုးတုံးတော့မဲ့အမြင်နဲ့စိုးစိုးရွားရွားကြုံနေရတာဖြစ်ပြီးတော့တဘာဝတွေမှာဆိုရင်သူတို့ကအရှိတောင်အာရှဒေသက အင်ဒိုနီးရှားနိုင်ငံဘော်နီယိုနဲ့ဆူမာထရာကျွန်းတွေမှာပဲတွေ့ရပါတော့ရှင
်။မအီတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်တာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆင်ကဏ္ဍတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်တော်တာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်နေဟောင်းကုံဆုံးပြီးနှစ်သစ်တစ်ခုကိုရောက်ရှိလို့လာပြန်ပါပြီနှစ်သစ်ကူးပြောင်းတဲ့အချိန်မှာလူတိုင်းဟာနှစ်သစ်အတွက်မျှော်လင့်ချက်ကောင်းနေထားနှစ်သစ်အတွက်စုမွန်နေတောင်းကြပါတယ်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာပြည်သူပြည်သားတွေရဲ့ရင်ထဲကဆုတောင်းတွေကရောဘလို့ရှိပါသလဲဒီတစ်ပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနားဆင်ကြပါရှင်
တဲ့ကိုဆုံးလို့နှစ်သစ်တစ်နှစ်ကိုကူပြောင်းလို့လာပြန်ပါပြီ။ဘယ်လိုနှစ်သစ်ကူမျိုးပဲဖြစ်ဖြစ်နှစ်သစ်ကူချိန်ရောက်ပြီဆိုရင်လူသားအလုံးဟာနှစ်ဟောင်းမှာဖြစ်ပျက်ကြုံတွေ့ခဲ့ရတာတွေအပေါ်ပြန်သုံးသပ်ကြရင်နှစ်ဟောင်းကမကောင်းတဲ့အရာတွေအလုံးနှစ်သစ်မှာထပ်ပြီးမကြုံကြရလေအောင်နှစ်သစ်စုမွန်တွေတောင်းကြပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့နေရာပေါင်းစုံကမြန်မာပြည်သားတွေကလည်းနှစ်သစ်ကူချိန်မှာမြန်မာပြည်ကြီးအတွက်မြန်မာပြည်သူပြည်သားတွေအတွက်အခုလိုတောင်းဆိုရပြုခဲ့ကြပါတယ်
အားလုံးမင်္ဂလာပါဒီနေ့ကတော့ခက်ခဲမျိုးစုံနဲ့ကျွန်တော်တို့ကြုံတွေ့ခဲ့ရပြီယောဂမျိုးစုံနဲ့လည်းကြုံဖြတ်ခဲ့ရပြီပေါ့နော်ဆိုတော့ဒီလိုဒုက္ခမျိုးစုံနဲ့ဒီလိုနှစ်မျိုးမှာကျွန်တော်တို့လာမဲ့2023နေ့တိမဆိုင်ပေါ့နော်ဒီလိုမျိုးခက်ခဲမျိုးတွေဆက်ပြီးတော့မကြုံရအောင်ကျွန်တော်ဒီရည်ဒီနေ့ဒီမှာဆိုင်စမှုကပေါင်းလိုက်ပါတယ်အားလုံးခက်ခဲတွေကိုချုပ်ဖြတ်နိုင်ကြပါစေဘီယံမှပြေဝေးကြပါစေလို့ကျွန်တော်ဒီနေ့ဒီမှာဆိုင်စမှုကပေါင်းလိုက်ပါတယ်ရှင်အားလုံးကိုကြည့်တင်ပါတယ်အားလုံးလည်းချစ်တယ်နော
်ရေတော်ဘောကအောက်ချတယ်ဗျာတော်လိုက်ရင်ပါလေပြည်သူတွေကြများလေးတိုက်နိုင်ပါစေလို့တပ်ပွေးပါတယ်ခလား
2023မှာပျော်ရွှင်နိုင်ကြပါစေ၊ကျမချမ်းသာကြပါစေ၊အားလုံးလည်းလိုအပ်ဆန္ဒပြကြပါစေ
။အားလုံးမင်္ဂလာပါ။အခုဆိုရင်တော့2022ကုန်ပြီးတော့2023ရောက်ရှိလာပြီပေါ့နော်။ပျော်ရွှင်မှုတွေရှိခဲ့သလိုစိတ်ညစ်ဆရာတွေလည်းအများကြီးကြုံတွေ့ခဲ့ရတယ်ပေါ့နော်။ဘယ်လိုပဲဖြစ်ဖြစ်နှစ်ဟောင်းကစိတ်ညစ်မှုတွေကိုဖယ်ဖျောက်ပြီးတော့နှစ်သစ်မှာကျွန်တော်ဘယ်လိုကြိုးစားကြမလဲ။ကျွန်တော်ပျော်အောင်ဘယ်လိုနေကြမလဲ။မြန်မာနိုင်ငံမှာရှိတဲ့လူသားတွေရောပြီးတော့တစ်ကဘာလုံးမှာရှိရဲ့လူသားတွေရောပျော်ရွှင်မှုတွေနဲ့ကြုံတွေ့ရပါစေလို့ဆုတောင်းပေးပါတယ်ပြီးတော့ပတ်စံတွေလည်းအများကြီးရကြပါစေလို့အားလုံးကြိုးကျင်ပါတယ်ခင်ဗျာ
ပြီးမဲ့ဒီနေ့ဆိုရင်အကောင်လုံးကျန်ပါပါစေကျန်ပါပါစေလို့ဆုတောင်းပါတယ်ရှင
်မှပြီးတော့ဘာဖြစ်ချင်လဲဘာပြောချင်လဲဆိုတော့23မှာတို့ရွေးကောက်ပွဲလုပ်မယ်လို့ပြောတယ်လေကျွန်တော်တို့ကအတိမတ်မပြူကျွန်တော်တို့ကပေးပြီးသားပဲအမေစုမှမစုရအတိမတ်လည်းမပြူ
အားလုံးပဲမင်္ဂလာပါခင်ဗျာမြန်မာလူနိုင်ငံသားအပေါင်းအားလုံးနှစ်တင်မှာပျော်ရွှင်နိုင်ကြပါစေ
အားလုံးပဲမင်္ဂလာပါရှင်ကိုလိုချက်ချမ်းမမချမ်းသာလည်းနေနိုင်ကြပါစေရှင
်မင်္ဂလာပါကျွန်တော်နာမည်မောင်ကျွေးပါခင်ဗျာထိုင်းနိုင်ငံမှာထိုင်းစုပြောင်းလုံးသမားတယောက်ပါဆင်အနာရှင်တော်လိုင်းရေးကိုလည်းဆင်အနာရှင်ကိုလည်းတော်လိုင်းလူတယောက်ပါလာမယ့်နှစ်တင်မှာကျွန်တော်မြန်မာလူပြည်သားတွေအားလုံးပါကိုစိတ်နဲ့ပြစိတ်ချမ်းသာကြပြီးတော့လူ့ဆန္ဒပန်းနဲ့မြန်ဆုံးပြန်ရောက်ကြပါစေလို့ဒီမူစီလည်းပြန်ရပါစေဆုတောင်းပေးပါရခင်ဗျာအားလုံးတန်းသူပြည်သားအားလုံးတိုင်းသူတိုင်းသားအားလုံးစိတ်ကျမ်းမာချင်ကိုယ်ကျမ်းမာချင်ပြည့်ဝကြပါစေလို့ကျွန်တော်နေ့သိမှဆုတောင်းပေးလိုက်ပါတယ
်အော်လာမင်းဒါမင်း2023မှာဗာလေညီမတို့လိုရဆန္ဒပြည့်ဝပါစေစိတ်ကျမ်းမာကိုယ်ကျမ်းသာနဲ့ပြည့်ဝပါစေရှင်
ကျွန်တော်တို့ဒီနေ့တည်းကမှစူတောင်းချင်တာကတော့ကျွန်တော်တို့မြန်မာပြည်သူတွေအေးအေးချမ်းချမ်းနဲ့တတရရနဲ့အမိလေးဖြစ်တော့အလိုပဲမကူအပူပင်တော့ကမရှိပဲနဲ့မိမိအလုပ်ကိုမိမိအေးအေးချမ်းချမ်းလုပ်ချင်လုပ်ချင်ကြင်ချင်တဲ့လူအခွင့်အရေးတွေကိုပဲအမြန်ဆုံးပြန်ရအောင်လုပ်ချင်ပါတယ်ခင်ဗျာ
ဒီတဲ့မှာကိုချေးရတဲ့သူနဲ့တွေ့ပါစေပျော်ပျော်ရွှင်ရွှင်နဲ့ဆက်ပြီးတော့ဖြတ်တန်းနိုင်ပါစေ
နေ့တကူစူတောင်းပေးမယ်ကျွန်တော်အာတော့ဒီထိုင်းရောက်ထွပြောင်းမြန်မာပြည်သားတွေလောက်ကန်နေဆင်ပြီးတော့နော်ဟိုမြန်မာပြည်ကိုကောင်းမွန်စွာနဲ့ဟိုငြိမ်းချမ်းစွာပြန်နိုင်ပြီးတော့အေဂျင့်နဲ့ဘဝလေးတွေဖြတ်တန်းနိုင်ပါစေနော်ဒီလောက်ကန်နေလည်းဆင်ပြေကြပါစေပေါ့ဒီတကူမှာအားလုံးပေါ့ဟိုချမ်းမြေ့စွာနဲ့လောက်ကန်နေဆင်ပြေပြီးတော့နေထိုင်ရနိုင်ပါစေလို့ဆုတောင်းပါတယ
်မြန်မာပြည်အမြဲဆုံးငြိမ်းချမ်းရပါစေလို့ဆိုချင်တယ်အမေတို့လည်းပြန်လာစေကျမကြီးကောင်းပါစေဗီဒီယိုလေးလည်းအားလုံးပေးကြပါစေတိုက်ပွဲနဲ့လည်းအောင်မြင်ပါစေသိအနာကြီးတက်ဆုံးပါစေ
ပမာပြည်အတွက်နှစ်သက်လက်ဆောင်စကားပြောမယ်ဆိုရင်တော့ပြည်သူတွေငြိမ်းချမ်းပါစေပေါ့နော်ဒါနဲ့ပြည်သူတွေမင်းကြီးကတော်တော်ကြပါဘူး။အရင်တစ်ခါရောက်နေကြပါတယ်။အဲ့အတွက်ကိုဘသူတွေတောင်းဝင်ကြမှာလဲ။ကျွန်တော်ကအခုမှကျွန်တော်နိုင်ငံခြားကိုရောက်တော့ပါ။ဒီနေ့မှကျွန်တော်ရောက်တယ်။ဒီနေ့ပဲအင်တာဗျူးလုပ်ပါလား။ဒါနဲ့သူများတွေမှာအိမ်မရှိခံရတာဘာများကတော်တော်များပါလား။ဆိုဆိုထိုင်းကိုကြားတဲ့သူတွေတော်တော်များပါလား။အတွက်ကိုတော့စိတ်မကောင်းဘူး။ကျွန်တော်ကသာယာနေရလို့ခင်ဗျာရင်မထက်မှပြောင်းမှမကောင်းပါဘူး။ရင်ထဲမှာတကယ်လို့စိတ်မကောင်းပါဘူး။တို့အတွက်လည်းစမ်းပြီးမနော်။ဟုတ်ကျွန်တော်လုပ်ပေးချင်တယ်။ Okay. အားလုံးကိုစစ်စစ်ပါနော်။၂၀၂၀ခုနှစ်က
တုန်းကရန်ကုန်မှာဖြစ်တဲ့မှာအားလုံးပဲစိတ်ချမ်းသာခြင်းကိုကျွန်တော်ကပို့ပေးပြီးတော့ကျောသာရင်ကင်းရှင်းနေရဒီကံကဲရောလာပြီးရအမြန်ဆုံးကင်းရှင်းပါလေပြီးတော့ဒီအမြန်ဆုံးအင်းငင်းချင်ပါသေးတယ်ဒီချက်ပါလေမာကမီးလိုပါနော်စိတ်ဆင်ပြေစားရတဲ့အားလုံးကြည့်ဆုံးပါလေအဓိကတော့ကျမ်းမာရပါကကျမ်းမာမှာလေကျွန်မအဖေမင်းတို့လုပ်နေကြတော့အဲလုပ်နိုင်မှာဆိုတော့ဒီကကျမ်းမာကိုလုပ်ချင်တယ်ကျမ်းမာရအားလုံးဒီဆိုင်ပါအဲနှစ်သမားရရှိပါတောင်းရပ
ါဒီနှစ်တမတငယ်ချင်းရေအကုန်လုံးပဲအကုန်လုံးအစဉ်ပြေကြမှာကြပါစေ
နာမည်နှစ်2023ခေတ်မြန်မာနိုင်ငံတော်ကြီးအများဆုံးအေဂျင့်ပြီးတော့ကောင်းသောအစိုးရနဲ့တူအများဆုံးတည်ထောင်နိုင်ပါစေ fighting
နာမည်2023နဲ့ပတ်သက်ပြီးတော့နှစ်တမပြောရှင်ပါစေပြီးတော့မြန်မာပြည်ညီချက်ပြီးတော့အေးချမ်းချမ်းနေရပါစေကျွန်တော်တို့ time မှာပြောရတဲ့လိုမျိုးမိသားစုလည်းပြောရှင်နေရပါစေဆုတောင်းပေးပါတယ်ဗျ
နှစ်တကူမှာပေါ့နော်အဲ့မျိုးဆူတောင်းချင်တာတော့ကဘာမြေကြီးမှာပေါ့နော်နေထိုင်ကြတဲ့လူသားအပေါင်းအားလုံးနဲ့ဒီမြန်မာနိုင်ငံသားအကွာအားလုံးပေါ့နော်လူသားအားလုံးနဲ့အေးချမ်းပါစေပေါ့စိတ်အေးချမ်းကိုယ်အေးချမ်းဖြစ်ပြီးတော့ပေါ့နော်မြန်မာပြည်ကြီးလည်းအမြန်ဆုံးအေးချမ်းပါရပါစေလို့ဆုတောင်းချင်ပါတယ်ရှင
်ဒီမှာအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေဟဲ့နေ Merry Christmas ပါလေအားလုံးပျော်ရွှင်ပါစေမြန်မာနိုင်ငံကြီးလည်းမြန်သောငြိမ်းချမ်းပြီးတော့လွတ်လပ်ပျော်ရွှင်တဲ့အရင်ဘဝတိုင်းအရင်လိုပုံစံမျိုးပြန်ပြီးရောက်ပါစေလို့ဆုတောင်းပေးပါတယ်နှစ်သက်တော့ Happy New Year
ဟောမဲမင်္ဂလာပါရှင်ထိုင်ရောက်နေတဲ့ရှင်မြန်မာများကိုနောက်နှစ်ခါမှာပေါ့နော်စိတ်အေးချမ်းသာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်စုံပါစေလို့ဆုတောင်းပေးချင်ပါတယ်မိသားစုနေတဲ့အတူတူငကိုလိုမျိုးပဲမြန်မာနိုင်ငံကိုပြန်မယ်ထိုင်းနိုင်ငံကိုလာလည်မယ်အဲ့လိုမျိုးအနေထားမျိုးတစ်ခုရအောင်လဲအမြန်ဆုံးအဲမကြတော့တဲ့ချိန်မှာပေါ့နော်ရောက်တော့မှဖြစ်ပါလေလို့အေဂျင့်နဲ့ဘဝလေးကိုတိုင်းရင်းသားပေါင်းစုံနဲ့တူတူဖြတ်တန်းချင်ပါပြီလို
့ဟုတ်ကဲ့ကျွန်တော်တို့လာမယ့်နှစ်သစ်မှာပေါ့ကျွန်တော်တို့မြန်မာပြည်သားတွေငြိမ်းချမ်းသာယာဟောပြောတဲ့ခေတ်သစ်မြန်မာပြည်ကြီးကိုတည်ဆောက်နိုင်ပါစေလို့ကျွန်တော်အနေနဲ့ဆုမွန်ကောင်းတောင်းပါတယ်ဗျာအားလုံးနဲ့မြန်မာပြည်သားတွေကြမ်းကြမ်းမှမှနဲ့စိတ်ချမ်းသာခြင်းကိုယ်ကြီးကြမ်းမှခြင်းနဲ့ပြည့်စုံကြပါစေလို့ကျွန်တော်ထပ်ဆင့်ပြီးတော့ဆုတောင်းပေးပါတယ်ဗျာ
ဟုတ်ကဲ့ပါဒီကနေ့ကျွန်တော်ကနေပြီးတော့မှဘွေဝေတင်းဌာနနေပြီးတော့တင်းမြန်မာပြည်သူပြည်သားတွေအားလုံးကိုကျွန်တော်ကနေပြီးတော့မှနှစ်သစ်ပူဇော်ကားအဖြစ်ပြောကြားချင်တာကတော့နှစ်ဟောင်းကုန်ပြီးတော့နှစ်သစ်ကိုကူးတဲ့အချိန်မှာကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံး စိတ်အေးချမ်းသာခြင်းကိုယ်ကိုယ်ချမ်းသာခြင်းနဲ့လည်းပြည့်စုံပါသည်နောက်တစ်ခုခုလိုမျိုးဆိုးရွားနေတဲ့စနစ်ဆိုးကြီးတွေကနေပြီးတော့လည်းတပြေးပြေးနဲ့ကျွန်တော်တို့တွေကျော်လွှားနိုင်ပြီးတော့တည်ချမ်းသာရတဲ့နိုင်ငံစီကိုအတူတူရောက်ရှိနိုင်ပါသေးလို့ကျွန်တော်နေပြီးတော့မှဒီကနေ့ညီမငယ်ပရိုနီကာရဲ့ပွဲမှာလာရောက်အားပေးရင်းနဲ့ကျွန်တော်နေပြီးတော့ဆုတောင်းပြုပါတယ်ခင်ဗျာ
ညီမကြီးအမြန်ဆုံးငြိမ်းချမ်းပြီးတော့အရင်လိုမျိုးလေးပြည့်မြင့်စေတယ်အမြန်ဆုံးမြင့်စေတယ်ပေါ့နော်အားလုံးပဲ Merry Christmas ပ
ါကျွန်တော်ရဲ့တကယ်ချင်းမိတ်ဆွေတွေအားလုံးညီမနိုင်ငံသူနိုင်ငံသားအားလုံး2023နှစ်တက်မှာဘေးရည်ရကင်းရှင်းပြီးတော့အဆအသရအဆင်ပြေပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်တို့နိုင်ငံသားတွေကိုကျွန်တော်ယုံကြည်ပြီးသားပါဒီစာအနာရှင်စနစ်ဆိုးကြီးတာမရှိဘူးဆိုလို့ရှိရင်ကျွန်တော်အကုန်လုံးအဆင်ပြေအောင်လုပ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်မို့လို့2023နှစ်တက်မှာဆင်အနာရှင်စနစ်အမြဲတမ်းကြဆုံးပါစေမတရားဖန်ဆီးခံထားတဲ့ကျွန်တော်တို့ရဲ့ညီကောင်မောင်တွေအမြဲတမ်းလွတ်မြောက်ပါစေဗတိုင်ယန်သားအကုန်လုံးဒန်နူယီယူနဲ့အဆင်ပြေလာတွေ့နိုင်မယ်နိုင်ငံသားစနစ်တက်တစ်ခုကိုအမြဲတမ်းဖော်ဆောင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
ကျွန်တော်တို့မိတ်ဆွေပေါင်းစည်းအားလုံးဒီပြရည်ဝေခွာပြီးတော့ဒီကတိတုံးမနဲ့အမြဲတမ်းလွတ်မြောက်နိုင်ပါစေဒီဆင်အနာရှင်စနစ်မှာအကုန်လုံးတိုင်းပြည်သားအားလုံးကိုစင်းရဲ့စိတ်ချင်းနဲ့နေခဲ့ရတာကြပါပြီ။ဒီကာလာကြီးကိုတကယ်အားသိနေကြရတဲ့အကောင်းကြီးဖြစ်ပါတယ်။ကျွန်တော်တို့တိုင်းပြည်မှာတိုင်းပြည်သားအားလုံးတိုင်းတိုင်းနဲ့လက်တွဲညီပြီးတော့ဖက်ဒရယ်ဒီမိုကရေစီကိုအမြဲတမ်းကြားရှိနိုင်ပါစေ။ပြီးတော့ဆက်ရနိုင်စင်စင်လည်းအမြဲတမ်းကြားဖို့မှကြည့်လို့ကြောက်ကြပါမယ်။ဒီတော့ပေါ့။အာမင်။
မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဦးနဲ့မနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မြတ်သက်ကပြောပြပေးပါအောင်ရှင
်။နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာထောင်နဲ့ပြည်တံတွေချမှတ်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကအထူးဆိုရင်ကြောင်းအင်ကာနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်ဒေါန်ဆန်းစုကြည်သမရဦးဝင်းမြင့်တို့နဲ့အတူမြန်မာနိုင်ငံမှာမတရားဖမ်းခံရသူအလုံးကိုအ мян ပြန်ပြီးလှုပ်ပေးဖို့တောင်းဆိုကြောင်းလဲအရင်းမှုချုပ်ယုံဒုတိယပြောခွင့်ရဖရန်ဟက်ကယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတကာလူ့ခွင့်အခြေညာချက်အဓိကချက်ကလူတိုင်းတရားဥပဒေရှေ့မှောက်ညီလူညီမျှခံစားခွင့်တရားမျှတမှုနဲ့လူမှုရှေ့မှောက်တရားစီရင်မှုခံယူခွင့်အပြင်လွတ်လပ်ပြီးမျှတတဲ့တရားရင်ဆိုင်ခွင့်တွေရှိဖို့ဖြစ်ပြီးကိုခုခံပိုင်ခွင့်အာမခံချက်အားလုံးရှိဖို့လိုအပ်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့အတိုင်ပင်ခံဒက်ရက်ရှိုလက်ကလည်းဒေါန်ဆန်းစုကြည်ပေါ်မှာထောင်နဲ့ပြည်တံချမှတ်မှုတွေပြင်းထန်စွာရှုံချသလိုဒေါန်ဆန်းစုကြည်နဲ့တကွာနိုင်ငံချင်းသားအားလုံးအ мян ပြန်လှုပ်ပေးဖို့ပြန်မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့ပါစစ်ကောင်စီကိုတောင်းဆိုထားပါတယ်။ဒေါန်ဆန်းစုကြည်ပေါ်မှာတရားဆက်ဆုထားတဲ့အမှုဒေသကနောက်ဆုံးကြံငါးမှုတွေနေပြည်တော်တရားရုံးကတောက်ကြံနေမှာစုစုပေါင်း1900နှစ်ချမှတ်လိုက်တာပါ။ဒါကြောင့်ဒေါန်ဆန်းစုကြည်အမှုပေါင်း19မှုတဲ့စုစုပေါင်း33နှစ်ချခံထားရတာဖြစ်ပါတယ်။ဒီကနေ့ January 4ရက်နေ့မှာကြောက်တဲ့85နှစ်မြောက်လွတ်လပ်ရေးနေ့အခါသမယမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့တနိဌာန်ခိုင်မာမှုကိုထက်လောင်းအတည်ပြုပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်က January 3ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်ပါတယ်။ရုရှားတပ်တွေယူကရိန်းနိုင်ငံတလောမှာလေကြောင်းကနေပြင်းပြင်းထန်ထန်အတိုက်ခိုက်ခံနေရချိန်မှာယူကရိန်းသမ္မတဗလိုဒီမီယိုဇယ်လန်စကီကရုရှားရဲ့အီရန်လို့ drone တွေကိုတိုးပြီးတုံးတာနိုင်ခြေရှိတယ်လို့ပြည်သူကိုသတိပေးလိုက်ပါတယ်။ပုံဟန်မင်းကြီးဟောင်းဘန်နက်တစ်ရဲ့ရုပ်လုံးကိုလက်ရောက်ဂါရဝပြုသူဟာဒုတိယနေ့ဖြစ်တဲ့အင်ကာနေ့မှာလည်းတောင်းတဲ့ခြေရှိပါတယ်။တာဝန်ကအနားယူပြီးမှကွယ်လွန်တာဖြစ်ပေမဲ့အခေါင်းအနား30နဲ့ထက်ထင်းမြှောက်နာတာပါဝင်ပုံဟန်မင်းကြီးရဲ့ဇာပနာလိုပဲ16ဆင့်မြောက်ပုံဟန်မင်းကြီးအခမ်းအနားကိုအခက်တကြိုးမှာဖြစ်ကြောင်းလည်းဗက်တီကန်ကကြေညာပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြတ်သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ပါအင်ဂျင်နီယာတွေကတော့ Jimmy Good နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်ခီထိုက်ပ
This program has come to you from the Voice of America, Washington.